to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ခါနေ2022ခုနှစ်မေလ25ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဆိုင်းဒိုမီတာ1925.32တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကားပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမုံပါရှင်
။ကျွန်တော်ကမောင်ဆန်းပါ။ဒီနေ့ထိတ်တန့်တက်လာတဲ့သတင်းတချို့ကိုတင်ပြပေးမှာပါ။လက်နက်ကိုင်ဆောင်မှုဥပဒေနဲ့ပတ်သက်ပြီးအဓိပ္ပာယ်ရှိရှိပြည်ပြပြောင်းလဲအောင်လွတ်တော်အမတ်တွေကိုတွန်းအားပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလေးလေးနက်နက်ကတိပြုလိုက်ပါတယ်။စစ်မဲ့ဖြစ်ခင်ကအခြေအနေတိုင်းမဖြစ်ရင်ဆွေးနွေးဝဲမဝင်ဘူးလို့ယူကရိန်းသမ္မတကပြောလိုက်ပါတယ်။တရုတ်နဲ့ဆက်ဆံရေးချင်းကပ်ပုံမူဝါဒအသေးစိတ်ကိုမနက်ဖြန်ကြာသပတေးနေ့မှာအမေရိကန်နိုင်ငံအကြီးဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုဖို့ရှိတယ်ဆိုတဲ့သတင်းတွေလည်းကိုဥဝင်းမင်းနဲ့အတူသတင်းတွေကိုတင်ဆက်ပြပါပါခင်ဗျာ
။ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီကနေ့ညမှာတင်ဆက်ပေးမယ့်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့ Facebook လူမှုကွန်ရက်ဆာမျက်နှာမှာချင်းကာကွယ်ရေး CDF အဖွဲ့ကိုအားပေးထောက်ခံလို့ဆိုပြီးချင်းပြည်နယ်ဟာခါမြို့ကအစိုးရအရာရှိ2ဦးကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းခဲ့ပါတယ
်။ယုံကျက်နေတဲ့ချိန်ပေါ်တော့ယုံခမ်းမှာဝဖမ်းတယ်လို့ပြောတယ်။ဟာခါရဲ့အကြောင်းရင်းတော့ CDF ကိုထောက်ခံအားပေးတယ်ပြီးတော့လူမှုကွန်ရက်မှာလည်းမဟုတ်မှန်တဲ့ဒိန်းကြီးကိုထုတ်ွင့်ရေးသားတယ်ဆိုရဲဆွဆွဲချက်နဲ့ဖမ်းတယ်လို့ပြီးရတယ်ပေါ့နော်
။သူတို့ကဘာကြောင့်ဖမ်းတယ်လဲဆိုတာကိုချင်းနိုင်ငံရေးလေလာသူကိုထောင်က VOA မြန်မာပိုင်းကိုပြောပြပေးခဲ့တာပါ။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဦးတမောင်တန်းနဲ့ဦးဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။လက်နက်ကိုင်ဆောင်မှုဥပဒေနဲ့ပတ်သက်ပြီးအဓိပ္ပာယ်ရှိရှိပြုပြင်ပြောင်းလဲအောင်လွှတ်တော်မတ်တွေကိုတွန်းအားပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလေးလေးနက်နက်ကတိပြုလိုက်ပါတယ်။အမေရိကန်နိုင်ငံတက္ကသပြည်နယ်ယူဗာဒီမြို့ကမူလာတန်းကျောင်းကိုဝင်ပြီးအသက်18နှစ်အရွယ်သေနတ်ကိုင်ဆောင်သူတဦးကမောင်းပြန်သေနတ်နဲ့မနေ့ကပြစ်ခတ်ခဲ့တဲ့အတွက်ကလေး19ယောက်နဲ့လူကြီး2ယောက်တိတ်ဆုံးသွားခဲ့တဲ့အပေါ်သမ္မတဘိုင်ဒန်ကအင်ကာနေညမှာအင်ဂျူရောကနေတုံ့ပြန်လိုက်တာဖြစ်ပါတယ်။အာရှကြီးစင်ကရောက်အောင်ချင်းအခုလိုတုံ့ပြန်လိုက်တာပါ။အခုလိုသေနတ်နဲ့ပြစ်ခတ်တပ်ဖြတ်တာတွေဖြစ်ပေါ်နေတဲ့အတွက်သမ္မတဂျိုးဘိုင်ဒန်ဟာဒေါသထွက်စိတ်နှောက်ယှက်ဖြစ်နေပုံနဲ့ရပါတယ်။ဆက်ကျော်သက်လီနတ်မားဟာယူဗာဒီမြို့မှာနေထိုင်နေတဲ့သူလူလည်းဖြစ်တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ်။ Texas ပြည်နယ်ဟာတင်နက်ကန်ဆန်ကွင်းကိုသိပ်မတင်းကျပ်တဲ့ပြည်နယ်လည်းဖြစ်ပါတယ်။အနာဂတ်မှာခုလိုပြစ်ခတ်တာတွေကိုကာကွယ်နိုင်အောင်လက်နက်ကိုင်ဆောင်ရေးဥပဒေကိုပြုပြင်ပြောင်းလဲဖို့ Democrat Party ခေါင်းဆောင်တွေကဆော်လိုက်ကြပါတယ်။ Ukraine သမ္မတ Volodymyr Zelensky နဲ့ပြင်သစ်သမ္မတ Macron တို့ကလည်းမိသားစုတွေဝါနဲ့ကြည်ကွဲစကားပြောဆိုလိုက်ကြသလိုပုတ်ဂျဟမင်းကြီးကလည်းလက်နက်ရောင်းဝယ်မှုထိန်းချုပ်ရေးကိုတောင်းဆိုလိုက်ပါတယ်။လန်ဒန်တွေကိုထုတ်လုပ်နေသူတွေဒါမှမဟုတ်လန်ဒန်လုပ်ငန်းမှာယင်းနှိမ့်မြုံနံသူတွေဟာသူတို့ကိုသူတို့ခရစ်ယာန်တွေလို့ပြောနေရင်သူတို့ဟာကြောင်သူတော်ခရစ်ယာန်တွေတာဖြစ်တယ်လို့ပိုးယဟမင်းကြီးက2015မှာပြောခဲ့ဘူးပါတယ်။သတင်းကြေကိုနောက်ပိုင်းမှာဆက်လက်တင်ပြမှာပါ
။ရုရှားနဲ့ယူကရိန်းဆွေးနွေးပွဲတွေဖြစ်ဖို့ကရုရှားအနေနဲ့အရင်မကျူးကျော်ခင်အခြေအနေရအောင်တပ်တွေပြန်ဆုတ်ပေးမှရမယ်လို့ယူကရိန်းသမ္မတကဆိုလိုက်ပါတယ်။ဒါပြင်ယူကရိန်းအနေနဲ့ရုရှားနဲ့တွေ့ဆုံဖို့လမ်းဖွင့်ထားပေမဲ့ရုရှားသမ္မတဗလာဒီမာပူတင်နဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးတာကိုပဲလက်ခံမှာဖြစ်တယ်လို့လည်းယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကဒီနေ့အရင်ပြောထားပါသေးတယ်။တချိန်တည်းမှာသမ္မတပူတင်အနေနဲ့လက်တွေ့အခြေအနေမှန်ကိုနားလည်ရင်လက်ရှိပဋိပက္ခကိုတန်တမာရင်းနဲ့ဖြည့်ရှင်းလို့ရတယ်လို့လည်းယူကရိန်းသမ္မတဇယ်လန်စကီကကမ္ဘာစီးပွားရေးဖိုရမ်ကိုပေးပို့တဲ့ဗီဒီယိုမိန့်ခွန်းမှာပြောလိုက်တာပါ။ဒါပေမဲ့သုံးလကြာလာတဲ့ဒီစစ်ပွဲရပ်တန့်ရေးအယိုးသားဆုံးဆွေးနွေးပွဲတွေပြန်ဆဖို့မှာတော့ရုရှားသမ္မတဘက်ကဆွေးနွေးခြင်းနဲ့ဆန္ဒရှိတာလောလောဆယ်မတွေ့ရသေးဘူးလို့လည်းသမ္မတဇယ်လန်စကီကဝေဖန်လိုက်ပါတယ်။အခုလိုစစ်ပွဲအဆုံးသတ်ရေးတွေ့ဆုံဆွေးနွေးဖို့မလိုလားဘူးဆိုတဲ့ဆွဆွဲချက်မျိုးနှစ်ဖက်လုံးအပြန်အလှန်ပြောနေတာကြောင့်လာမယ့်သတင်းပတ်တွေအတွင်းစစ်ဆင်ညှိနှိုင်းမှုတွေဖြစ်လာနိုင်တဲ့အလားအလာမရှိသေးဘူးလို့လည်းသုံးသပ်သူတွေကဆိုနေပါတယ်ခင်ဗျ။
တရုတ်နဲ့ဆက်ဆံရေးချင်းကပ်ပုံမူဝါဒအသေးစိတ်ကိုမနက်ဖြန်ကြာသပတေးနေ့ George Washington တက်ကတူမှာအမေရိကန်နိုင်ငံရဲ့ဝန်ကြီး Anthony Blinken ကပြောဆိုမှာဖြစ်ပါတယ်။ဒီဘက်ကို Asia Society အဖွဲ့ကဦးစီးကျင်းပမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဆိုပါတယ်။မူလကမေ၄ရက်နေ့မှာပြောဆိုဖို့စီစဉ်ထားခဲ့ပေမဲ့နိုင်ငံသားကြီးဝန်ကြီးဟာ COVID-19 စမ်းသပ်ရမှာပိုးတွေးခဲ့တာကြောင့်ရက်ရွှေခဲ့ရတာပါ။နိုင်ငံသားကြီးဝန်ကြီး Blinken ရဲ့မိန့်ခွန်းဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဂျပန်ခီးစဉ်အပီးနဲ့လည်းတိုက်ဆိုင်နေပါတယ်။တရုတ်ကထိုင်ဝမ်ကိုကျူးကျော်တိုက်ခိုက်ခဲ့ရင် Taiwan who cargo American got say ya win ya kuni lose shi de lo Japan nanga kizema tabra biden ga pyoge bare dabi me now by maro America ye shi asha data saya muwaraga a pyang le mashi babu lo tabra biden ga so bare Taiwan ocho ye the boya diok community by ye oma mashi be me a chocha ana the boya diok tananga ne muo diok ga swe kai tada ba Taiwan go take your name in Arthoma Maho Jangule, the Yoga Bay Dunga Ma, Mabioge Bu Babu.
The young man in a Pacific Nangang, Serang Abo Lamu, Josani, Lusoyemu to Chu Trabolanibare. The young man Jaiwenji, Wangi, Usane, Puet, Nase, and Ashira Kuzale, Puen in a deep Pacific, Dizare, a group of key to be Longjongan, CYT, the board to Nija to Lamatubu, Shinejima, a Gulu, so in Jadu, Trabolaraba. Wangi, Wangi in a Solomon John. Fiji, Papua New Guinea, Tonga, Samoa, Vanuatu, Kiribati, Rego, Gorentuabi, Nok, Kukjun, Nunanga, Nok, Micronesia, Federanga, Rego, Internet Online Gani, Dwa Sunimaba, the Sunibari de Bong Punju, Nolin Jello, Kore, Sajago, Lama Tubo, Tubaga, Juvani Jema, Micronesia, the Nangan Tamragaro, the season with the bomb to Nanjang, the Chapasifa Nangandri, Kansan Rego, Sai, Jangja, Tabare, Manus Nisha Tamara David Panuloye, the Samina Shimena Pare Sarema, the Sajunjang, Pintan, Sujuri, Kayabo Shime, Dita, Dita Ring, Apalung and Satway, Saundrigo, Dio Chokaimbo, Lampuin Dagani, Nelson Sima, C, Taipuene, Susan Kaba City, Pilan and Dilu Tri Pitavare, Tabimetio Nangaja, when you got all. Disa Chow Paya Debeme Akulu Sasway Tara Degoro Longwa the Wom to Naibu Aguga Puang Sang Puwe Pede Sepuego Udizam Shibulo Pianpio Tabarekne.
Pure American than Yabe Mimavada seasoniku. Now I go Nigani Sen IT. Lightomita Seku kilohertz tingaling atonya. Lightomita Nasanga kilohertz titishekontonya.
ไลโทมีเตอร์ 35 กิโลเฮิรตซ์โกตงตง 960เพียงสนิทจริงริมไลโทมีเตอร์ 150 အမေရိကန်သမ္မတဘိုင်ဒန်ရဲ့အာရှခီးစဉ်အတွင်းဓမ္မမုတ်အဲဒီဝန်ကျင်မှာမြောက်ကိုရီးယားဟာတာဝေးပြစ်ဒုံးကျည်ဓမ္မမုတ်နျူကလ িয়ার လက်နဲ့ပါဝင်တဲ့စီးရဲလက်ချင်းမှုတက်ကိုတောင်ကိုရီးယားကလက်ကျင်ခဲ့ပါတယ်။မြေပြင်ပြစ်ဒုံးကျည်တွေကိုလည်းအမေရိကန်နဲ့တောင်ကိုရီးယားတို့ကပြစ်လွတ်လက်ကျင်ခဲ့ကြပါသေးတယ်။အခုလိုပြစ်လွတ်လိုက်တာကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကန်ကတောင်ကိုရီးယား၊ဂျပန်နိုင်ငံသားရဲ့ဝန်ကြီးတို့နဲ့အင်တာနက်ကနေတွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလိုစမ်းသပ်တာဟာကုလသမဂ္ဂလုံ
ဆိုရကတားမြစ်လိုက်ပါတယ်ဒါပေမဲ့ဝန်ကြီးချုပ်ဟောင်းခန်ကတော့သူ့ထောက်ခံသူတွေကိုအစ္စလာမဘတ်မြို့တော်ကိုခြေတက်ဆန္ဒပြဖို့မနေ့ကဆက်ပြောနေခဲ့ပါတယ်ဝန်ကြီးချုပ်ဟောင်းခန်ဘက်ကတော့ရွေးကောက်ပွဲအသစ်လုပ်ပေးဖို့ဆက်တောင်းဆိုနေတာပါပါကစ္စတန်မှာနိုင်ငံရေးစီးပွားရေးအကျပ်တဲတွေဖြစ်ခဲ့တဲ့အချိန်ပြီးခဲ့တဲ့လဧပြီလမှာလွှတ်တော်တဲ့ယုံကြည်မရှိအစိုးရနဲ့မစ္စတာခန်ကိုဖြုတ်ချခဲ့တာပါအဲ့ဒီနောက်သူ့ကိုထောက်ခံတဲ့ဆန္ဒပြပွဲတွေဖြစ်ပေါ်လာခဲ့ပါတယ်အစိုးရကဆန္ဒပြမှုနေနေရာမှာသူ့ပါတီထောက်ခံသူတွေကရဲတပ်ကိုပြစ်ခတ်ခဲ့ပြီးတဲ့နောက်ဆန္ဒပြမှုတွေကအခုလိုကန့်သက်ခံလာရတာပါအဲ့ဒီနောက်မှာရဲအရန်စစ်တပ်တွေနဲ့အရေးကြီးတဲ့လက်မှတ်တွေကိုအတားအဆီးလုံခြုံရေးတွေထူထူထပ်ထပ်ပြန်ချခဲ့ပါတယ်ဝန်ကြီးချုပ်ဟောင်းခန်ကတော့ခိုင်ဘာပထွန်ခွာပြည်နယ်ကနေအစ္စလာမဘတ်ကိုမနှက်ဖြန်ချီတက်မဲ့တမိုင်းတစ်လျှောက်အကြီးမားဆုံးဆန္ဒပြရင်းနှံကိုသူကိုယ်တိုင်ဦးဆောင်သွားမယ်ဒီလူထုပင်လယ်ကြီးကိုဘယ်သူမှတားနိုင်မှာမဟုတ်ဘူး တားနိုင်ရင်တားကြည့်ပါလို့ကြုံဝါထားပါတယ်ခင်ဗျာ
ကဘာကြီးပူနွေးလာတာကြောင့်ဆေးရချမ်းသာကွာဟမှုပိုကြီးမားလာစေမယ်လို့ကျွမ်းရင်သူတွေကပြောလိုက်ပါတယ်အထူးသဖြင့်အရှိတော်အချဒေတာမှာနွေရသည်မတ်လနဲ့ဧပြီလတွေမှာအပူဆုံးဖြစ်ပြီးအပူလိုက်အန်ရဲ့အစတရားမြင့်တက်တော့ကအလောက်ကိုင်းတချို့ပြက်ကုန်နိုင်တယ်လို့ပြည်ထရသည်ဥဒ္ဓဆိုင်ရာယုံကဆိုပါတယ်ကုလသမဂအစီရင်ခံစာအရလည်းအပူချိန်မြင့်တာကြောင့်အလောက်ကိုင်းရဆိုင်ရမဲ့နာယီပေါင်းကတကဘာလုံးမှာမြင့်တက်လာပြီး2039ခုနှစ်ရောက်ရင်ပုံမှန်အလိပ်ရှိသူပေါင်းတန်း80အထိကိုထိခိုက်နိုင်တယ်လို့ခန့်မှန်းထားပါတယ်40တွေပိုဈေးကြီးလာတာကြောင့်သိပ်မသုံးနိုင်သေးတဲ့ဆင်းရဲတဲ့နိုင်ငံတွေမှာပိုဆိုးသွားပြီးစီရတာအလုပ်သမားဝင်ငွေပို့ချသွားမယ်လို့ Sunday Go Tech လို့ကစီးပွားရေးပညာရှင် Trivat Guard ကဆိုပါတယ်။ဒါ့အပြင်အပူတံကြောင့်လူတွေအာယုံဆိုင်လုံနိုင်စွမ်းကျဆင်းသွားပြီးထုတ်လုံနိုင်စွမ်းတွေပါလိုက်ကြကဆင်းရဲတဲ့နိုင်ငံတွေပို့အထိနာပြီးဆင်းရဲချမ်းသာကွာဟမှုပုံမှုကြီးမားစေလိမ့်မယ်လို့ကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်
။ရုရှားသမ္မတဗလာဒီမာပူတင်နဲ့ဆက်ဆက်ပြီးအရေးယူခံထားရတဲ့ရုရှားကလေးကျွယ်သထေရိုမန်အဗရာမိုဗစ်ကချက်စီဘောလုံးအသင်းရောင်းချမှုကိုဗြိတိန်ဆိုရကသဘောတူလိုက်ပါတယ်။မရောမနေရရောင်းရတဲ့ဒီရောင်းဝယ်မှုကနေအမျက်စွန်းကိုပိုက်ရှင်အဗရာမိုဗစ်မရရှိအောင်ဆောင်ရွက်ကြောင်းဆိုရကိုတေချအောင်ပြတ်သားရမယ်လို့သတ်မှတ်ထားပါတယ်။ပရီးမီးယားလိဂ်ကသဘောတူရင်ချက်စီကလပ်ကိုအမေရိကန်ဒေါ်လာ3.1ဘီလီယံနဲ့အမေရိကန်နိုင်ငံအားကစားလုပ်ငန်းရှင်ထော့ဘိုဟေးကိုရောင်းချနိုင်မှာဖြစ်ပါတယ်။ထော့ဘိုလီဟာအမေရိကန်ဘောလုံးအသင်းလော့စ်အန်ဂျလိစ်ဒေါ်ဂျာစ်ရဲ့အဆုရှေအားပိုင်ရှင်လည်းဖြစ်ပါတယ်။အားကစားအသင်းတရက်တစ်ခုအတွက်အခုရောင်းစေးဟာအမြင့်မားဆုံးစံချိန်ရောင်းစေးဖြစ်တယ်လို့အားကစားလုပ်ငန်းရင်းနှီးမြှုပ်နှံမှုမှာချက်စီဟာအောင်မြင်ဆုံးကလပ်တွေကအသင်းတစ်သင်းလည်းဖြစ်ပါတယ်။ရိုမန်အဗရာမိုရစ်ဒါမှမဟုတ်ပိတ်ဆို့ရေးယူထားသူတွေအကျိုးမြတ်မရရှိစေဘဲရောင်းဝယ်ပြီးသွားမှာကိုကျေနပ်ပါတယ်လို့ Digital ယဉ်ကျေးမှုမီဒီယာနဲ့အားကစားရေးရာအမျိုးသမီးဝန်ကြီးနာဒင်းဒေါရစ်ကလည်းပြောပါတယ်။ဒီကြောင့်
မေလ25ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုဥတမောင်တန်းနဲ့ဦးဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။လူမှုကွန်ရက်စာမျက်နှာမှာချင်းကာကွယ်ရေး CDF တပ်ဖွဲ့ကိုအားပေးထောက်ခံခဲ့လို့ဆိုပြီးချင်းပြည်နယ်ဟာခါမြို့ကအစိုးရအရာရှိနှုတ်ကိုစစ်ကောင်စီကနေဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ချင်းပြည်နယ်ပညာရေးတာဝန်ရှိသူကတော့စစ်ဘက်ဆိုင်ရာလုံခြုံရေးအဖွဲ့ဆာရာဖာကနေမေးမြန်းမှုခေါ်ဆောင်သွားတာဖြစ်ကြောင်းအတည်ပြုပြောပါတယ်ဒီကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်ချင်းပြည်နယ်ဟာခါမြို့ပြည်နယ်ပညာရေးမှုယုံကဦးစီးအရာရှိတဦးဖြစ်တဲ့ဒေါ်ဝုံးဝဲနဲ့ပြည်တွင်းခွန်များဦးစီးဌာနကဒူးဦးစီးမှုဒေါ်အေးမော်တို့နှစ်ဦးကိုလူမှုကွန်ရက်စာမျက်နှာမှာချင်းကာကွယ်ရေးအဖွဲ့ CDF ကိုအားပေးထောက်ခံရေးသားမှုနဲ့မနေ့ကစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးသွားတာပါစစ်ဘက်ဆိုင်ရာလုံခြုံရေးအဖွဲ့စာရဖကသူတို့ကိုမေးမြန်းဖို့ခေါ်ဆောင်သွားကြောင်းချင်းပြည်နယ်ပညာရေးမှူးဥပီကူးတူကအတည်ပြုပြောပါတယ်
။ထားတာတော့မှန်တယ်ကောနော်သူတို့ကတရားဝင်ဆိုင်နဲ့မဖမ်းလို့ဆိုတာလည်းသူတို့မပြောဘူးခေါ်တာကောနော်စာရဖကသူတို့ခေါ်ပြီးတော့ခိုင်းနေဆိုတာတော့တရားဝင်ကျွန်တော်တို့ကပြည်သူတွေပါ
။ဟာခါမျိုးပညာရေးဌာနနဲ့အခွန်ဦးစီးဌာနကဦးစီးအရာရှိအဆင့်ဝန်ထမ်းနှစ်ဦးကိုမနေ့ကဖမ်းဆီးသွားတဲ့အခြေအနေကိုတော့ချင်းနိုင်ငံရေးလေးလာသူတဦးဖြစ်တဲ့ကိုထောင်ကအခုလိုပြောပါတယ်
။သူအဖမ်းခံရတာမှန်တယ်။မနေ့က24ရက်နေ့မနေ့ပိုင်း7နာရီလောက်မှာဟိုသူရုံးတက်နေတဲ့ချိန်ပေါ့နော်။ရုံးခန်းမှာဟိုကွာဖမ်းတာလို့ပြောတယ်။ဖမ်းခံရကြောင်းရင်းတော့သူတိတလို့ဆိုရင်တော့ CDF ကိုစောက်ခံအားပေးတယ်။ပြီးတော့လူမှုကွန်ရက်မှာလည်းမဟုတ်မှန်တတိယကိုစုံစမ်းရေးသားတယ်ဆိုရဲဆွဆွဲချက်နဲ့သူတို့ကဖမ်းတယ်လို့ပြီးရတယ်ပေါ့နော်။အဖမ်းခံရတဲ့သူကချင်းပြည်နယ်ဟာခါမြို့ပြည်နယ်ရုံးမှာရုံးဆိုင်နေပေါ့နော်ဒီနယ်ပြည်ရဲ့မှုယုံကဦးစီးအရာရှိပေါ့ဒေါ်ဝုံခွေအဲ့ဒါတယောက်ရယ်ပြီးတော့အခွန်ဦးစီးဌာနဒေါ်အင်းအင်းမော်ဆိုရဲနှစ်ယောက်ပေါ့နော်အမျိုးသမီးနှစ်ယောက
်ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းတုန်းကလည်းချင်းပြည်နယ်ဖလန်းမြို့ကစစ်ကောင်စီနဲ့မပူးပေါင်းရေး CDM ပြုတ်လုထားတဲ့ဝန်ထမ်း၉ဦးကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးရဲအနှဲငယ်ထိမ့်သိမ့်ပြီးတဲ့နောက်တော့ခံဝင်ကတိနဲ့ပြန်လွှတ်ပေးခဲ့ပါတယ်။ချင်းပြည်နယ်မှာ CDM လှုပ်ရှားမှုအားကောင်းခဲ့တာမို့အာဏာဖီဆိုင်ရေး CDM မှာပါသူတွေကိုခေါ်ယူချင်းချောက်တာမျိုးရှိတယ်လို့ချင်းနိုင်ငံရေးလေးလာသူကိုထောင်ကပြောပါတယ်
။ချင်းပြည်နယ်ကစစ်ကောင်စီအာဏာပိတ်ပြီးတဲ့နောက်ပိုင်းမှာကျွန်နိုင်ငံလုံးအတိုင်းကြာနေစစ်အာဏာရှိစနစ်ကိုစန့်ကျင်နေဒီ CDM လှုပ်ရှားမှုအားကောင်းဆုံးပြည်နယ်ဖြစ်ခဲ့တယ်။ဒါတော့စစ်ကောင်စီကတော့ဒီအစိုးရဝန်ထမ်းတွေဖြစ်ဖြစ်ဒီလူတွေဖြစ်ဖြစ် PDM PDF ဒီကို
ကောင်းမှုဖြစ်ရလို့အားပေးရလို့ဖြစ်ဖြစ်စူးရကိုစုံကြည့်မှုမလုပ်ရင်အောင်အဲ့လိုမျိုးဖန်စီပြီးတော့ဒီလိုချင်းချောက်လို့ရှိတဲ့တာတကတော့အများရှိခဲ့တာပေါ့နော်ချင်းပြည်နယ်အတွင်းစစ်အာဏာရှင်စနစ်ကိုဆန့်ကျင်တဲ့စီဒီအမ်ဝင်တဲ့အများအပြားကတော့စစ်ကောင်စီရဲ့အဖမ်းအစည်းတွေကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုအများအပြားတင်ရှောင်နေပါတယ်ဆေးအာဏာသိမ်းမှုဆန့်ကျင်လှုပ ွဲတွေမကြာခဏဖြစ်ပွားနေပါတယ်။တိုက်ပွဲတွေကြောင့်ဒေသခံပြည်သူ3000နီးပါးစစ်ဘေးတိမ်းရှောင်နေရပြီးအဲ့ဒီအထက်အိန္ဒိယနိုင်ငံမီဇိုရန်ဘက်ကို4000လောက်တိမ်းရှောင်နေကြတယ်လို့မီဇိုရန်လူမှုကူညီရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ။
ချင်းကာကွယ်ရေး CDF အဖွဲ့ကိုအားပေးထောက်ခံလို့ဆိုပြီးတော့ချင်းပြည်နယ်ဟာခါမြို့ကအစိုးရအရာရှိအုပ်ကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းခဲ့တဲ့တဲ့ရင်ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်ဆက်ဖဲခုံအရှိချမ်းမှာစစ်ရေးတင်းမာနေတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။ဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာရက်ဇက်တိုက်ဆိုသလိုတိုက်ပွဲပြင်းထန်နေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်ဆက်ဖဲခုံမြို့နယ်ရဲ့အရှေ့ဘက်ကန်စီမီလော့ကျေးရွာနဲ့ဆောင်နှန်းခဲကျေးရွာတွေဘက်မှာတော့တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်။တဖြည်းဖြည်းနဲ့တိုက်ပွဲဧရိယာကျယ်လာလို့စစ်ပြေးဒုက္ခသည်တွေဟာဘေးကင်းတဲ့နေရာတွေကိုပြောင်းရွှေ့ပြီးတော့ခိုလုံနေကြရတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မှာပြောပြပေးပါရှင်။
ဖဲခုံအရှိချမ်းဒေသကိုစစ်ကောင်စီတပ်နဲ့မြေရှင်းလင်းစစ်ဆင်ရေးတွေမေလဇန်ကလေးကစတင်ခဲ့ပြီးဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲနေစဉ်လိုလိုဖြစ်လာခဲ့ပါတယ်။မေလ25ရက်နေ့ဒီကနေ့မနက်ပိုင်းအထိဖဲခုံမြို့နယ်လွယ်ဘောကျေးရွာအနားတစ်ဝိုက်မှာဂျိုကြားဂျိုကြားပစ်ခတ်တံတွေကြားနေရတယ်လို့ဖဲခုံအရှိချမ်းစစ်ဆောင်စခန်းတာဝန်ခံတူက VOA ကိုပြောပါတယ်
။မြောက်ဖက်ကြီးဒီမင်းနဲ့နည်းနည်းရှိသေးတယ်လွယ်ဘောရှိခဲ့နည်းနည်းကြီးထူရကြတယ်။တောင်ဖက်တော့မင်းရကလေးမင်းကမနေ့ကလေးပြီးတယ်။ချင်းမလာဖက်ကတော့ချင်းမလာဖက်မနေ့မနေ့ကမနေ့ပြီးသွားတယ်
မေလ24ရက်မနေ့ကဆောင်းနှန်းခဲကျေးရွာနဲ့စီမီလော့ကျေးရွာဘက်မှာတိုက်ပွဲပြင်းထန်ခဲ့တယ်လို့စစ်ဆောင်စခန်းတာဝန်ခံနဲ့စစ်ဘေးရှောင်နေတဲ့စီမီလော့ရွာကန်တူက VOA ကိုပြောပါရယ်စီမီလော့ကျေးရွာနားမှာတပ်ဆွဲနေရယူထားတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကဝေးရောက်တိုက်ခိုက်သိမ်းပိုက်လိုက်တာလို့စီမီလော့ရွာကန်ကအခုလိုပြောပါရယ်
ဒီမှာမှာတက်ပေါ်ရရှိတော့ကိုရှိတော့ဘာလို့လဲဆိုရင်စစ်တပ်ကပြန်ဖိတ်တော်လိုက်ပြီးဒီကတော့တပ်ဖက်ကျန်ဒီအနေဟိုဒီတဲ့ဒီစစ်တပ်ဖွဲ့တွေကတက်ပင်လိုက်တာစစ်ကောင်ထိုးကဒီကတော့သူတို့ထိုးလာပြီးဒါနဲ့ဟိုစစ်ဆောင်မှခဲခဲကြတော့ဒီလမ်းပလင်ခဲကြတော့စစ်တပ်မင်းရကျင်းထားတယ်ဒီနဲ့ဒီရလက်နဲ့ငယ်အတန်ကြတယ်မင်းဒီတဲ့ထိုးတာမင်းရစက်ထမ်းကြတယ်ဖက်ကောင်လည်းလမ်းပြတဲ့လက်နဲ့ဒီစစ်ဆောင်ဒါမျိုးကြတယ်ပြန
်မနေ့ကမနေ့၄နိုင်လောက်မှာစီမီလော့ရွာအောက်ဖက်ရှိစစ်ကောင်စီတပ်စခန်းကိုကရင်နီပူပေါင်းတပ်ဖွဲ့တွေကတွားရောက်ရှင်းလင်းခဲ့ပြီးစခန်းချနေထိုင်တဲ့စစ်သားတွေပြန်လည်ဆုတ်ခွာသွားကြောင်းနဲ့စစ်တပ်ကထောင်ထားတဲ့အမိုင်းတွေကိုဖယ်ရှားဖောက်ခွဲဖျက်ဆီးခဲ့တယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့တရင်သုံးကမနေ့ကထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ကြေညာတာမျိုးမတွေ့ရသေးပါဘူး။မေလာဇန်ကလေးကစခဲ့တဲ့ဖဲခုံအရှိချမ်းတိုက်ပွဲတွေဟာအခုဆိုရင်တိုက်ပွဲဧရိယာပိုကျဲလာတယ်လို့ဒေသခံစစ်ပြေးဒုက္ခသည်တွေကပြောပါတယ်။ဒါကြောင့်လဲဒုက္ခသည်တွေရှောင်ပုံးမှုတဖြည်းဖြည်းနေရာကျင်းလာနေပြီးအများစုကမိုးပြဲဘက်မှပြောင်းရွှေ့ခိုလုံနေကြပြီလို့စစ်ပြေးရှောင်နေတဲ့စီမီလော့ရွာကန်တူကပြောပါတယ်
။ဒီမှာတက်ဆက်တယ်ဒီခရဆန်းနဲ့စမှာဟုကုန်းတိုင်းရမှာလည်းတောက်ဆော့တက်ခွေချင်းနေတော့ဒီစီမီလော့ရမှာလည်းတောက်ဆော့ချင်းနေတာတော့ဘိုးဆနာခဲ့ပဲလေတောက်ဆော့ပဲဟန်ဒီကတော့လောကတက်ခွေရမနာဘူးတကယ်တက်ခွေကတော့ဒီလိုကဒီရက်ပြည့်ကျလာလိမ့်မယ်ဘာလို့လဲဆိုတော့ဒီရှိတဲ့ကောင်မှဒီရမမျိုးကသူအရောက်ချင်းချင်းနေတာတော့ဒီကိစ္စကိုပြည့်ပြန်နေရတာသူဆောင်ပြီးဒီကအခုဒီမိုးပြအနောက်ဘက်ကတော့မတဲဒီကိစ္စတစ်ချက်ပြန်လဲမိုးပြတစ်ချက်ခုန်လုံးလဲတော့ဖက်ခုံမှတစ်ချက်ခုန်လုံးလဲ
ဖဲခုံအရှိချမ်းကဒီစစ်ပြေးဒုက္ခသည်တွေအကြောင်းမှာဖျားနာနေသူရှိသလိုကလေးတွေဝမ်းပြက်ဝမ်းလျှောဖြစ်နေတယ်လို့သိရပါဗျ။ပြီးခဲ့တဲ့နှစ်ရက်လောက်ကအသက်73နှစ်အရွယ်ကလေးတယောက်အသက်ဆုံးပါသွားတယ်လို့ဖဲခုံအရှိချမ်းစစ်ဆောင်စခန်းတာဝန်ခံတဦးကပြောပါဗျ။စစ်ပြေးဒုက္ခသည်တွေအများစုဟာယာယီမိုးကတဲထိုးပြီးဖြစ်သလိုနေထိုင်စားသောက်နေကြရတာပါ။စေဝါနဲ့ဆားရည်တောက်ရည်အပြင်လက်ရှိချိန်မှာမိုးရင်းကာလရောက်ပြီးမို့အမိုးကာတွေလည်းအလွန်မေးလိုအပ်နေတာလို့စစ်ပြေးဒုက္ခသည်တွေနဲ့စစ်ဆောင်စခန်းတာဝန်ခံကပြောဆိုကြပါတယ်ရှင်
ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဖဲခုံမြို့နယ်အရှေ့ဘက်ကမ်းမှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားပြင်းထန်နေတဲ့စစ်ရေးအခြေအနေအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းဘက်မှာလည်းစစ်ပြေးဒုက္ခသည်တွေအခက်ကြုံနေရတဲ့အခြေအနေကိုတဆက်တည်းတင်ပြကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းကစစ်ပြေးဒုက္ခသည်တပေါင်းဝန်းကျင်အတွက်ကျန်းမာရေးစောင့်ရှောက်မှုအပါအဝင်အခြေခံလိုအပ်ချက်တွေရှိနေသလိုသူတို့တွေနေရပြောင်းတဲ့အခါမှာလည်းမိုင်းအသိပညာပေးလုပ်ငန်းတွေဆောင်ရွက်ဖို့လိုတယ်လို့စစ်ဆောင်ပြည်သူတွေကိုကူညီပေးနေသူတွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းမတ်အင်ချင်းနိုင်ပြောပြပေးပါရှင
်။ရှမ်းပြည်နယ်တောင်ပိုင်းနဲ့ကယားပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားလာနေချီကြတဲ့တိုက်ပွဲတွေကြောင့်ဒေသခံအများအပြားအိုးအိမ်ဆွန့်ခွာနေကြရပါတယ်။အများစုကတော့ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်မောင်းမယ်မြို့နယ်နဲ့စိုက်ခေါအရက်ကကျေးရွာတောတွေထဲမှာယာယီတဲတွေထိုးပြီးနေထိုင်နေကြရပါတယ်။အကူအညီစားနပ်ရိက္ခာတွေရောနေထိုင်ဖို့အိပ်ယာခင်းတွေရောလိုအပ်ချက်တွေရှိနေတယ်လို့အကူအညီပေးသူတွေကပြောပါတယ်။ကျောင်းတွေဖွင့်ချိန်နဲ့ဗုဒ္ဓဘာသာဝါရင်းကာလရောက်တော့မှမို့လဲစာသင်ကျောင်းနဲ့ဘာသာရေးအဆောက်အုံတွေမှာခိုးလုံနေကြသူတွေအတွက်နေရာထိုင်ခင်းအသစ်ပြန်လုပ်ပေးရမယ်လို့ကူညီဆောင်ရွက်ပေးနေတဲ့ခွန်ကျော်ဆွေက VOE ကိုပြောပါတယ်။
ဆိုတဲ့ကြောင့်မနေတဲ့ကကြောင်းပြန်ဖွင့်တဲ့ခါကျတော့သူတို့တော့ပြန်ရွှေ့တယ်ပေါ့အကက်တွေလောက်ရတော့အလုပ်တဲ့ခါကျတော့ခုနပေါ့သူတို့လည်းခက်ခဲကြီးတော့အလုပ်ရှင်ချိန်ပြီးတော့အဲတလဘတ်ဒီမူကာတွေလုတ်ပြလိုက်တာပေါ့အချို့နေရာလဲဖုန်းကြောင်းရောက်တယ်ဖုန်းကြောင်းဆိုတာခုနဆရာထက်မှနေတဲ့ဟာရှိတယ်ဖျားစီတီပရဝန်ထက်မှနေတဲ့ဥစုလည်းရှိတယ်အဲဥစုကျတော့ဝါဝင်တော့မယ်ဗျာဝါဝင်တဲ့ခါကျတော့ဥပုသက်လည်းရှိတယ်ဥပုသက်ရှိတဲ့ခါကျတော့သူတို့တော့နေဆရာပြန်လည်းပြင်ဆင်ပြီးပို့ရလို့အပြတ်နေဗျာ
ဒုက္ခတွေရိဟာတိုက်ပွဲတွေနဲ့အိုးအိမ်မဲမှုတွေကြောင့်အချိန်ကြာလာတာနဲ့အမျှရုပ်ပိုင်းဆိုင်ရာလိုအပ်ချက်ပိုများလာတယ်လို့စိတ်ပိုင်းဆိုင်ရာကုစားပေးဖို့လိုအပ်ချက်တွေလည်းရှိလာတယ်လို့ကုညီသူတွေကပြောပါတယ်။ဒါအပြင်တိုက်ပွဲတွေဖြစ်ခဲ့တဲ့နေရက်ကိုဘေးအန္တရာယ်ကင်းကင်းပြန်နိုင်ဖို့မိုင်းအသည့်ရှိဖို့လိုအပ်တယ်လို့လည်းခွန်ကျော်ဆွေကဆိုပါတယ်
။ကျွန်တော်တို့ဒီချန်ပီယံအထက်မှာရောက်တဲ့စစ်ပီးချောင်းတွေကတချို့ကတော့တစ်နှစ်ကျော်ကြာပြီ။စစ်ချောင်းရင်းချောင်းရင်းနဲ့ကြာလာတဲ့ခါကျတော့ကြည်ရတာတော့စိတ်ဓာတ်တွေပြက်ပြားကောစိတ်ဓာတ်ကျဆင်းတာပေါ့စိတ်ဓာတ်ကျဆင်းနေတဲ့ခါကျတော့သူတို့ရဲ့စိတ်ဓာတ်ကိုပြန်ပြီးတော့မြင့်တင်တဲ့အခန်းကဏ္ဍလေးကျွန်တော်ပူပေါင်းဆောင်ရွက်ပြဖို့လိုအပ်တယ်နောက်တစ်ခုကတော့အပိုင်းအဖြစ်၃ပိုင်းပေါ့ဗျာအပိုင်းအဖြစ်ပထမပိုင်းတော့အရေးပေါ်ကူညီတဲ့ခါကျတော့လိုအပ်တယ်ဒါပေမဲ့ရေရှည်ကူညီတဲ့ခါလိုပေါ့နောက်တစ်ခုကတော့ဒီပြန်လည်ထူထောင်ရေးလုပ်ငန်းအထိပါကျွန်တော်ဆောင်ရွက်ပြဖို့တော့လိုအပ်တယ်နောက်တစ်ခုကပို့ပြီးတော့အရေးကြီးတဲ့တစ်ခုကတော့ဒီမိုင်းရှင်းလင်းနဲ့မိုင်းပညာပေးလုပ်ငန်းပေါ့အဲ့ဒါပို့ပြီးတော့လိုအပ်တယ်ဗျချို့ပြန်သွားတယ်ပြန်သွားဟိုမှာရောက်တဲ့ခါကျတော့ဒီမိုင်းပညာမရှိပညာပေးလုပ်ငန်းမရှိတဲ့ခါကျတော့ချို့ပြန်ကျတော့မိုင်းထိခိုက်တယ်လို့ရှိတယ်ဗျဒီစုံတွေရှိတဲ့ခါကျတော့ခုနပေါ့အဲ့ဒီကဏ္ဍလေးခုနဲ့ကျတို့ဆက်လက်ပြီးတော့ဆောင်ရွက်ကူညီပေးနိုင်မယ်ဆိုတော့တို့တွေပို့ပြီးတော့လုံခြုံတဲ့ဘဝချင်းမရောက်ဘူးဗ
ျစီဆိုင်နဲ့မောက်မယ်တဝိုက်မှာစစ်ဆောင်သူဦးရေ3000ဝန်းကျင်အထိရှိခဲ့ပါတယ်အဲ့ဒီတဲကလိုက်ကော်ကနေရောက်လာတဲ့စစ်ဆောင်အများစုကတော့ပြီးခဲ့တဲ့ဧပြီလစိုက်ပျိုးရာသီမှာတို့ရဲ့တောင်ယာရီစီပြန်ခဲ့တာရှိပါတယ်ဒီမော့ဆိုနဲ့ဖရူဆိုကလာသူတွေကတော့စစ်ရှောက်စခန်းတွေမှာကြံနေပါသေးတယ်။သူတို့ရဲ့နေအိမ်တွေမိရှုခံလိုက်ရလို့ပြန်စရာနေရာလဲမဲ့နေတာပါ။သူတို့အတွက်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုပေးနိုင်ဖို့ကိုနေလှည့်စည်းကုမဲ့အစီအစဉ်တွေလဲပြင်ဆင်ထားတယ်လို့ပအိုကျန်းမာရေးလုပ်ငန်းဖော်ဆောင်ရေးကော်မတီ PHWC ရဲ့လုပ်ငန်းညှိနှိုင်းဆောင်ရွက်သူခွန်စီသူကပြောပါတယ်
။ဘလို့စေကတော့မိုးရီများနေပါတော့မိုးကစက်တိုက်ရွာနေတယ်ဒီကျောင်းစစ်ဆောင်ကနေမှာမိုးကာတွေကသူတို့စားရောက်တဲ့ပုံစပြီးတော့ဆောက်ထားတဲ့အဆောက်အုံတွေသူ့ဆောက်တွေဆိုမိုးကာတွေဆိုပြေးကုန်ပြီပေါ့နော်ပြေးကုန်ပြီအခုကအဲ့ဒီနေရာထိုင်ကင်းနေတာအထက်ကြီးဖြစ်နေတယ်ပေါ့နောက်တစ်ခုကတော့ဒီကွန်ဆက်တွေကတော့ဒီကျမ်းမာကြီးပေါ့နော်ဒီကျမ်းမာကြီးနဲ့ပတ်သက်ပြီးအခုဆိုရင်ကျွန်တော်တို့လည်းအဲ့ကမ်တိုင်းကျွန်တော်တို့မသွားနိုင်ဘူးဆိုတော့လမ်းကြီးချင်းကြီးကသူ့ကနေစတော်ဝေးတယ်ပေါ့နော်ပြီးတော့ကျွန်တော်တို့ဒီမှာရံမုံကြီးပါတယ်လို့ဒီကြာကြီးစီမံလာတော့ရင်ဒီရှိပေါ့အဲစစ်ဆောင်တွေတော့အခုလို့ဆဲကတော့ဒီတိုင်းရင်းနဲ့အရိယာကျမ်းမာရေးကိစ္စကြီးအဓိကလိုအပ်နေတယ်။ကျွန်တော်တို့ဘက်ဆိုရင်အခုဒီမူရင်းကာလမှာပေါ့ကန်နေစီကိုမိုဘိုင်းမက်ဒီကယ်ထီးမြင်ကျွန်တော်ပြင်ဆင်နားလည်ရှိတယ်။ဒါပေမဲ့ဒီစီးပွားပိုင်းလိုအပ်ချက်တွေအခက်အခဲတွေရှိတယ်ပြီးတော့သွားရေးလာရေးလိုအပ်ချက်အရိအခက်အခဲတွေလည်းဒါရှိတယ်ပေါ့နော်။အခုကတော့ကျွန်တော်တို့ကတော့ဘာပဲပြောတော့လူသားချင်းစာနာမှုအနေနဲ့ကတော့ကျွန်တော်စစ်ဆောင်တွေရှိနေတဲ့များတော့ကျွန်တော်တို့ဆက်ပြီးတော့လှုပ်ဆောင်သွားဖို့တော့ရှိပါတယ
်။ဒီမော့ဆိုစီဆိုင်နဲ့ဖေကုံကနေရောက်လာတဲ့စစ်ပေးဒုက္ခတဲ့တတော်ဝင်းကျင်ကတော့စီဆိုင်မောက်မယ်နဲ့စိုက်ခေါင်တဝိုက်မှာယာယီခိုလုံနေရတော့မှာစစ်ဆောင်သူဥယေ3000ကနေတတော်အထိရော့သွားပြီးမဲ့အလူရှင်အင်အားလဲနေသွားလို့ဒေသခံတွေကသာအဓိကကူညီဆောင်ရွက်ပေးနေရတဲ့အခြေအနေဖြစ်နေပါတယ်ရှင်
။ရှမ်းပြည်နယ်တောင်ပိုင်းကစစ်ပေးဒုက္ခတဲ့တတော်ကျော် ရေးပေါ်အကူအညီလိုအပ်နေတဲ့အခြေအနေမှတ်ယူခြင်းနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ပေါ်တပူညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင် VOA American အသံရဲ့ပေါ်တပူညထုတ်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့မနေ့တုန်းကအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့ကလေးတန်ငယ်16ယောက်အသက်ဆုံးခဲ့ရတဲ့တက္ကသပစ်ခတ်မှုသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ကအခြေခံပညာမူလာတန်းကျောင်းတစ်ခုအတွင်းမှာတနသမားတဦးကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်ကလေးငယ်16ယောက်နဲ့လူကြီး2ယောက်သေဆုံးသွားခဲ့ရတဲ့ဖြစ်ရပ်အတွက်ဒေါသထွက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်အမတ်တွေအနေနဲ့လက်နက်ကင်ဆောင်မှုဥပဒေကိုပြင်ဆင်ကြဖို့တိုက်တွန်းပြောကြားလိုက်ပါတယ်။တကယ်တော့တက္ကသပြည်နယ်ဟာအမေရိကန်ပြည်ထောင်စုထဲမှာလွတ်လပ်စွာတနက်ကင်ဆောင်ခွင့်ရှိတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ဒီကြောင့် Washington DC မြို့ကနေ VOA သတင်းတောက် Anita Powell သတင်းပေးပို့ထားတာကိုကိုစုံဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
လက်နက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့အများစုကလက်ခံနိုင်တဲ့ဥပဒေထွက်ပေါ်လာနိုင်ရေးအတွက်လှုပ်ဆောင်သွားမယ်လို့သမ္မတဘိုင်ဒန်ကမနေ့အင်္ဂါနေ့ညကပြောကြားလိုက်ပါတယ်။တက်ဆက်စ်ပြည်နယ်တောင်ပိုင်းယူဗယ်ဒီမြို့ကအခြေခံပညာကျောင်းမှာတနက်သမားကပစ်ခတ်ခဲ့တဲ့အတွက်ကလေးငယ်19ဦးသေဆုံးခဲ့ပြီးတဲ့နောက်အားပြင်းနဲ့မောင်းပြန်ရိုင်ဖယ်ထုတ်လုပ်သူတွေကိုပြစ်မှတ်ထားပြောကြားလိုက်တာပါ
။ The idea that an 18-year-old kid can walk into a gun store and buy two assault weapons
အသက်18နှစ်ပဲရှိသေးတဲ့လူငယ်တယောက်ကတနက်ဆိုင်ထဲဝင်ပြီးတော့မောင်းပြန်တနက်ဝယ်လို့ရတယ်ဆိုတာကမှားနေပါတယ်လူတယောက်ယောက်ကိုပြစ်တတ်ဖို့အတွက်မဟုတ်ဘဲနဲ့မောင်းပြန် rifle ကိုဘာကြောင့်ဝယ်ဖို့လိုရတာလဲတမင်ကတော့တောထဲမှာကြီးကအင်ကြီးဝယ်ပြီးတော့ဘယ်ပြေးနေပါမလဲတနက်ကုမ္ပဏီတွေဟာသူတို့အတွက်အမျက်ဆုံးပူရတဲ့ဒီမောင်းပြန်တနက်တွေကိုဆယ်စုနှစ်နှစ်ခုလောက်တုံးရောင်းနေကြကြတာပါကျွန်တော်တို့ကဒီကုမ္ပဏီတွေကိုရင်ဆိုင်ရတဲ့တတ်သိရှိတဲ့မှာ
ယူဗယ်ဒီမြို့က Rob အခြေခံပညာကျောင်းမှာအင်္ဂါနေ့နေ့လယ်ကဖြစ်သွားခဲ့တဲ့အဲ့ဒီပြစ်ခတ်မှုကြောင့်အ ਨੇ စုံကျောင်းသားကလေးငယ်16ယောက်နဲ့ဆရာဆရာမ2ဦးသေဆုံးသွားတယ်လို့အာနာပိုင်နေကအင်္ဂါနေ့ညကပြောပါတယ်သေဆုံးသွားခဲ့တဲ့မိသားစုဝင်တွေအတွက်ဝမ်းနဲ့ကြည်ကွဲရကြောင်းလဲသမရဘိုင်ဒန်ကပြောကြားခဲ့ပါတယ
် To lose a child is like having a piece of your soul ripped away
ရင်သွေးဆုံးရှုံးရတာဟာကိုယ့်ရဲ့ဝိညာဉ်ကိုဆွဲနှုတ်ယူခံရလိုက်တယ်လို့ပါပဲရင်ထဲမှာကွက်လက်ကြီးနေခဲ့ပြီးတော့အဲ့ဒီဆုံးရှုံးရတဲ့ခံစားချက်ကနေယုံထွက်နိုင်တာမရှိပါဘူးမွန်းကျက်နေပါတယ်အရင်ကနေလုံးဝမတူတော့ပါဘူ
း Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတော့အသက်18နှစ်အရွယ်တနတ်သမားဟာ Uvalde မြို့သားဖြစ်တဲ့အကြောင်းနဲ့သူဟာရဲတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားပြီဖြစ်တယ်လို့ပြောပါတယ
် I want to tell you that what happened in Uvalde is a
ဒီကနေ့ယူဗာဒီမှာဖြစ်သွားတဲ့ဖြစ်ရပ်ဟာတိုက်ဆက်စ်ပြည်နယ်အတွက်ဘလို့မှတိခတ်နိုင်စရာကိစ္စမဟုတ်ပါဘူးဒီကိစ္စနဲ့ပတ်သက်လို့တိုက်ဆက်စ်ရဲ့တပ်ဖွဲ့နဲ့ပြည်နယ်လုံခြုံရေးတပ်ဖွဲ့တွေကအလျင်မြန်လုတ်ကင်ဆောင်ရွက်နေကြပါပြီတင်းတပ်သမားဟာတည်သွားပြီဖြစ်တဲ့အတွက်သူဘယ်သူလဲဆိုတာလည်းသိထားပြီးပါပြီ
အခုလိုပြစ်ခတ်မှုတွေအနာဂတ်မှာဖြစ်လာမယ့်အရေးကဟန်တာနိုင်အောင်လက်နက်ကင်ဆောင်ခွင့်ဥပဒေကိုပြင်ဆင်ဖို့အတွက်သမ္မတဘိုင်ဒန်ရဲ့ဒီမိုကရက်ပါတီကအထက်လွှတ်တော်မှခရစ်မာဖီလိုလွတ်တော်အမတ်တွေက Washington DC မြို့မှာတိုက်တွန်းပြောကြားနေကြပါတယ
် I'm here on this floor to beg to literally get down on my hands and knees and beg my colleagues
ကျွန်တော်ဒီလွတ်တော်အဆောက်အဦရဲ့ကျမ်းမြေပေါ်မှာဒူးထောက်လက်စုံမိုးပြီးကျွန်တော်လုံဖော်ကင်ဘတ်အမတ်တွေကိုအတနာခံပါတယ်ဒါမျိုးထပ်မဖြစ်စေမဲ့ဥပဒေတွေပြဋ္ဌာန်းနိုင်ရေးဝိုင်းပြီးနီးလန်းရှာပေးကြပါRepublican Party ကအမတ်တွေကကျွန်တော်တို့တင်ပြချက်အားလုံးကိုလက်ခံမှာမဟုတ်ဘူးဆိုတာကျွန်တော်နားလည်ပါတယ်။ဒါပေမဲ့ကျွန်တော်တို့နှစ်ဖက်စလုံးသဘောတူတဲ့အရာတွေကိုရှာပြီးလုပ်ကြရအောင်ပါ။အမေရိကန်မှာအစုလိုက်အပြုံလိုက်ပြစ်ခတ်မှုတွေထပ်မဖြစ်တော့ပါဘူးဆိုတော့အာမခံပေးနိုင်တဲ့ဥပဒေမျိုးမထုတ်ပြန်နိုင်ဘူးဆိုတာကျွန်တော်နားလည်ပါတယ်
။ Texas ပြည်နယ်ဟာတနက်ကိုလွတ်လပ်စွာကိုင်ဆောင်ခွင့်ရှိတဲ့ပြည်နယ်အဖြစ်ဂုဏ်ယူလေးရှိပါတယ်။သူတို့ပြည်နယ်လွတ်တော်ပေါ်လွင့်ထူထားတဲ့အလံဟာအမေရိကန်ပြည်ထောင်စုလွတ်တော်အထက်မှာလွင့်ထူထားတဲ့အလံနဲ့အမြင့်ချင်းအတူတူပဲလို့တောင်းမှားယွင်းယုံကြည်ကြသူတွေလည်းရှိပါတယ်။သမ္မတဘိုင်ဒန်ကတော့သမ္မတအင်ပြူတော်အပါအဝင်အစိုးရအဆောက်အုံတွေအားလုံးမှာနိုင်ငံတော်အလံကိုတဝက်လွင့်ထူကြဖို့အင်္ဂါနေ့ညကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ
။မနေ့တုန်းကအမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ကအခြေခံပညာမူလာတန်းအကြောင်းတစ်ခုထဲမှာတနက်သမားဝင်ရောက်ပစ်ခတ်ခဲ့လို့ကလေးငယ်19ဦးနဲ့လူကြီး2ဦးသေဆုံးသွားခဲ့ရတဲ့သတင်းဆောင်မှာကိုစော်ဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပါ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2022ခုနှစ်မေလ25ရက်ဗုဒ္ဓဖူးညရဲ့မြန်မာဘာသာစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတက်ရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမဲ့မြန်မာဘာသာစီစဉ်တွေကိုတော့လိုင်းဒိုမီတာ1925 32တို့ကနေတက်ရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုည10နာရီထိထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အာကစားခန္ဓာဥကြောစံသားရဲ့မြမအရေးသုံးသက်ချက်မတိုင်ခင်မှာတော့အရင်ဆုံးလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့မိုးရသည်ဝင်လာတဲ့အချိန်မှာအဖြစ်များလေးရှိတဲ့ရောဂါတွေကိုဘယ်လိုများသတိထားကာကွယ်သင့်ကြပါသလဲဆိုတာကိုတင်ဆက်ထားတာဖြစ်ပါတယ်။မြမနိုင်ငံမှာမိုးရသည်တွေကိုဝင်လာပြီးဆိုရင်ဝမ်းပြက်ဝမ်းလျှောဖြစ်တာရာသီတုပ်ကွေးရောဂါတွေကအဖြစ်များပါတယ်။ဒါကြောင့်ဒီရောဂါတွေကိုဘယ်လိုမျိုးသတိထားပြီးကာကွယ်နိုင်မလဲဆိုတာကိုလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်းစောတင်ဆက်ထားတာရှုစားနားဆင်ပါရှင
်။မိုးရသည်မှာဝမ်းပြက်ဝမ်းလျှောရောဂါနဲ့ရာသီတုပ်ကွေးရောဂါတွေကိုလည်းသတိပြုကြရမှာပါ။ဝမ်းပြက်ဝမ်းလျှောယောဂါဟာအစာတောက်နဲ့ရေမတန့်ရှင်းမှုကနေတဆင့်ကုသပြန့်နေတဲ့ယောဂါတစ်ခုဖြစ်ပြီးဒီချိန်မှာအစာတောက်နဲ့ရေတန့်ရှင်းမှုကိုအထူးသတိပြုကြဖို့နဲ့ရင်နာစာတွေကိုမစားမိအောင်ကီးပြုကြဖို့အရေးကြီးတယ်လို့တမတော်တခုဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗ
ျ။ဟုတ်ပါတယ်။အဲ့တော့ဝမ်းလျှောဝမ်းပြက်ယောဂါမိုးရသည်မှာဖြစ်များပါတယ်ပေါ့နော်။အဲ့ဒီထဲမှာအကြောင်းချက်တစ်ခုကတော့မိုးရသည်မှာရေငောင်ပေါက်ဖွားမှုများတဲ့အတွက်ကြောင့်နော်ရင်နာစာတွေစားမိတာတွေကြောင့်ဖြစ်တယ်။ဒုတိယကတော့ဒီသီးနှံမှဲ့လွန်နေတဲ့နော်အသီးနှံမျိုးတွေစားတောက်မိတာရဲ့စားတောက်တဲ့ရေတန့်ရှင်းမှုအားနေတဲ့အချိန်ကာလဖြစ်တဲ့အတွက်ကြောင့်ဒီဝန်းလျှောဝန်းပြက်ဝန်းကိုက်ယောဂါတွေဖြစ်တာများတာတွေ့ရပါတယ်။ဒါကြောင့်ဝန်းလျှောဝန်းပြက်ဝန်းကိုက်နဲ့အတူတူပဲစားတောက်ကနေဝင်တဲ့အသေးအောင်သားဝါ A ပိုးနဲ့အသေးအောင်သားဝါ E ပိုးဆိုတာတွေကလည်းဆရာတို့ကစားတောက်ကနေဝင်တာပေါ့နော်။ဒီလိုမျိုးအသေးအောင်သားဝါယောဂါတွေလည်းမိုးရသည်မှာဖြစ်များတာတွေ့ရပါတယ်။ဒါတွေကိုကာကွယ်ဖို့ဆိုရင်ဆရာတို့ကဒီယောဂါပိုးဝင်ရောက်တဲ့လမ်းကြောင်းဒီအစာတောက်ကနေဖြစ်တဲ့အတွက်ကြောင့်မလို့ရေနဲ့အစာတောက်တန့်ရှင်းမှုကအလွန်ရေးကြီးပါတယ်ပေါ့နော်။အဲ့တော့ကိုယ်ကိုယ်တိုင်တောက်သုံးစားသုံးမယ်ဆိုရင်လည်းဒါပူပူနွေးနွေးချက်ပြုတ်စားတုပ်ပြီးတော့ရင်နာမှုမရှိအောင်ဆောင်ရွက်ထားမယ်။ဒီဘက်ကကိုယ်တောက်တဲ့တောက်သုံးရည်ရလည်းတန့်ရှင်းတဲ့တောက်သုံးရည်ဖြစ်အောင်ဆောင်ရွက်ထားရမယ်။နောက်အထူးသဖြင့်တော့ဆရာတို့ကပြင်ပစားတောက်ဆိုင်တွေကစားတောက်တွေစားတဲ့အခါမှာဒီစားအတောက်တွေကိုချက်ပြုတ်တဲ့လူတွေအနေနဲ့ကလည်းကိုယ့်ရဲ့စားတောက်ကိုတန်တန်ရှင်းရှင်းဖြစ်အောင်ကိုယ်ဆိုင်ကနေဝယ်ယူစားတောက်တဲ့သူတွေကိုဒီလိုကုသယောဂါတွေမဖြစ်အောင်တန်ရှင်းမှုကိုထူးယူဆိုင်ရမယ်။ဒီအင်းဆက်ယောဂါတွေမှာပါအကောင်ထဲမှာပါတဲ့ဒီရင်ကောင်ပေါ့နော်မနာအောင်ဆိုပြီးတော့သတိထားပြီးတော့ဒီခွေးရသည်မှာဆောင်ရွက်ပေးဖို့လိုပါတယ်။ဒီနည်းနဲ့ဆိုရင်တော့ဆရာတို့ဒီစားတောက်ကနေကုသတဲ့ဝန်လျှောဝန်ပြဲအသားအသေးအောင်သားဝါယောဂါတွေဖြစ်ပွားမှုရောကြသွားမှာဖြစ်ပါတယ်။
ဒီရသည်မှာတုတ်ကွေးဖြာနာယောဂါတွေလည်းကုသခံရနိုင်တာကြောင့်တုတ်ကွေးဖြာနာယောဂါကုသမခံရအောင်တတိပြုနေထိုင်ကြဖို့လိုတယ်လို့သိရပါဗျ။လက်ကိုမကြခဏဆေးကြောတန့်စင်ပေးကြဖို့နဲ့ကိုယ်ခံဆွမ်းအားကောင်းမွန်နေအောင်တတိပြုနေထိုင်ပေးကြဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုကြံပေးပါဗျ။
အဲ့တော့ရသည်တုတ်ကွေးကလည်းပဲကျွန်တော်တို့ဒီ virus ယောဂါပိုးပေါ့နော် influencer virus ဆောင်ဖြစ်ပါတယ်။ဒီ virus ပိုးကလည်းကုလိုမိုးရသည်မှာလူထုထဲမှာပြန့်နှံ့မှုနှုံးလည်းများတယ်၊ကုသမှုနှုံးလည်းများတာတွေ့ရပါတယ်။အဲ့တော့မကူးဆက်အောင်ဆိုပြီးဆရာတို့ကာကွယ်မယ်ဆိုပထမအဆင့်အနေနဲ့ဒီဒါစီချောင်းစိုးဖျားနာဖြစ်တဲ့သူစီကနေပိုးတွေကတာမန်နေထိုင်ကောင်းတဲ့လူတွေစီကိုကူးဆက်တာမျိုးဖြစ်ပါတယ်။ဒါကြောင့်နေထိုင်မကောင်းတဲ့သူတွေဖျားနာတဲ့လူတွေအနေနဲ့ကိုနှာစီချောင်းစိုးမယ်ဆိုရင်ကိုယ့်စီကပိုးတွေတခြားသူတွေကိုမကူးဆက်အောင်အတွက်ကိုဆရာတို့ဒီတစ်ရှူးစာလေးနဲ့နှာစီချောင်းစိုးတာတွေကိုเนาะဟိုအသုံးပြုသင့်ပါတယ်ပေါ့နော်။အသုံးပြုပြီးဆိုရင်တော့ဒီသုံးပြုပြီးတဲ့တ िश ူးစာတွေကိုဆရာတို့အမိုက်ပုံထဲကိုဆနစ်တကျစွန့်ပစ်ရမယ်။မိမိရဲ့လက်ကိုဆက်ပြန်တဲ့ထေချာတန်ရှင်းမှုပြုလုပ်မယ်ဆိုရင်မိမိခန္ဓာကိုယ်ကပိုးတွေအပြင်ကိုထွက်တာနည်းသွားမယ်။အဲ့တော့နောက်တစ်ခုကတော့ကာကွယ်ခဲ့တဲ့အခါကကျန်းမာနေတဲ့သူတွေအနေနဲ့ကတော့ဒီကူးဆက်ယောဂပိုးတွေခန္ဓာကိုယ်ထဲမဝင်အောင်ဘယ်လိုလုပ်မလဲပေါ့။အဲ့တော့မဝင်အောင်ကတည်းကသူတို့ကလည်းရေလက်ကိုဆနစ်တကျမကြခဏတန်ရှင်းလုပ်နေရပါဘောနော်ခုနကယောဂပိုးရှိတဲ့လူတွေစီကနေပြန့်နှံ့နေတဲ့ပိုးတွေကမိမိလက်ကနေတစ်ဆင့်အစာတောက်စားရင်းနဲ့ရှူရှိုက်မိရင်လည်းပိုးကုသတာတွေဖြစ်နိုင်တယ်။နောက်ကိုကိုယ်တိုင်ကလည်းအေးမိမခံရအောင်နေထိုင်ဖို့လိုပါတယ်။ဒါကတော့မိမိခန္ဓာကိုယ်ထဲကိုဗိုင်းရပ်စ်ပိုးမဝင်အောင်ပေါ့။နောက်တစ်ချက်ကာကွယ်ရမယ့်နည်းကတော့ခန္ဓာကိုယ်ထဲဝင်ရောက်လာတဲ့ဒီဗိုင်းရပ်စ်ပိုးတွေကိုမိမိရဲ့ကိုယ်ခံစနစ်ကပဲပြန်လည်တိုက်ထုတ်တာဖြစ်တဲ့အတွက်ကြောင့်ဒီရာသီဥတုမှာကိုယ့်ရဲ့ကိုယ်ခံစနစ်ကောင်းမွန်အောင်ဆောင်ရွက်ဖို့လိုပါတယ်။အဲ့တော့ကိုယ်ခံစနစ်ကောင်းမွန်အောင်ဆိုတာကအသီးရည်သီးနှံတွေပိုစားပေးရမယ်။နော်အေးဝါဝါအိပ်ရမယ်။ နောက်တစ်ခါကိုလက်လှူရှာနော်လေ့ကျင့်ခန်းတွေဆောင်ရွက်ပေးရမယ်လိုအပ်လို့ရှိရင်ဆရာတို့ဒီဗိုက်တာမင် B နဲ့ C ဆပ်ပလီမန့်နော်ဒါလေးတွေတောက်သုံးပေးတယ်ဆိုလို့ရှိရင်ကိုယ့်ရဲ့ကိုယ်ခံစားမြင့်နေမယ်ဆိုလို့ရှိရင်ဝင်ရောက်လာတဲ့ဒီဗိုင်းရပ်စ်ပိုးတွေကိုအလယ်တကူတိုက်ထုတ်နိုင်မယ်ဆိုရင်ဆရာတို့တုတ်ကွေးယောဂါကိုကာကွယ်နိုင်မှာဖြစ်လို့တုတ်ကွေးယောဂါခံစားခဲ့ရရင်လည်းဒီအချိန်နည်းငယ်တွင်မှာပဲပြန်လည်ပြောက်ကင်းသွားနိုင်ပါတယ
်။မိုးရသည်တွေကိုဝင်ရောက်လာတဲ့အချိန်မှာဝမ်ပြက်ဝမ်လျှော့ယောဂါနဲ့ရာသီတုတ်ကွေးယောဂါတွေကိုလည်းသတိပြုကာကွယ်ထားဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါ။မိုးရသည်ဝင်လာတဲ့အချိန်မှာအဖြစ်များလေးရှိတဲ့ယောဂါသည်တဲ့တွေကိုဒီသတိထားကာကွယ်သင့်တဲ့ကျန်းမာရေးဆိုင်ရာပညာပေးအကြံပေးချက်တွေကိုဒေါက်တာတန့်စောကတင်ဆက်ထားတဲ့လူလူနဲ့ကျန်းမာရေးအစီအစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်။ကိုရနိုင်ရဲ့အားကစားခံတာမတိုင်ခင်မှာတော့အခုဆက်ပြီးဥကျော်ဇန်သာရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့တန်တမန်ခင်းမျက်နှာပန်းလှခြင်းနဲ့လက်တွေ့အလားအလာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသုံးသပ်ထားတာပါ။မကြသေးခင်တုန်းကပြီးဆုံးသွားခဲ့တဲ့ American ASEAN ထိပ်သီးဆွေးနွေးပွဲဟာမြန်မာနိုင်ငံ NUG အစိုးရအဖို့တန်ခင်းတမန်ခင်းအရာအတက်စရာဖြစ်ခဲ့တယ်လို့တော်တော်များများကယူဆကြပါတယ်စစ်ကောင်စီရဲ့အကြီးအကဲကိုမဖိတ်ဘဲနဲ့ NUG နိုင်ငံသားရေးဝင်ကြီးကိုအလွတ်သဘောလက်ခံတွေ့ဆုံတာတွေရှိခဲ့တဲ့အတွက် NUG မျက်နှာပန်းလှခဲ့တယ်လို့ပြောရင်မှားမယ်မဟုတ်ပါဘူးဒါပေမဲ့ဒီလိုမျိုးအရေးတယူဆက်ဆံခြင်းခံရတာက NUG ဦးတည်ကြိုးပမ်းနေတဲ့ဒီမိုကရေစီလမ်းကြောင်းအပေါ်ပြန်လည်တက်လှမ်းနိုင်ရေးအတွက်လက်တွေထိရောက်မှုကဘလောက်ရှိနိုင်ပါသလဲ1990ပြည့်နှစ်ရွေးကောက်ခံလွှတ်တော်အမတ်လည်းဖြစ် NCGUB အစိုးရအဖွဲ့ရဲ့ဝင်ကြီးဟောင်းလည်းဖြစ်တဲ့ဒေါက်တာတင့်ဆွေနဲ့ဦးကျော်ဇန်သာတို့ဆွေးနွေးသုံးသပ်ထားတာနားဆင်ပါရှင်
ကျားဒေါက်တာတင်းစွေခင်ဗျာမကြသေးခင်ကပြီးဆုံးသွားတဲ့ US ASEAN Summit American ASEAN ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံ NUG အစိုးရရဲ့အခမ်းကဏ္ဍကိုအတက်ဆရာတွေဖြစ်ခဲ့ကြပါတယ်တချို့လည်းပဲအတက်ကြပါတယ်ဒီဆွေးနွေးပွဲရလဒ်နဲ့ပတ်သက်ပြီးတော့ဆရာအမြင့်ကိုအရင်ဆုံးအကြံဉာဏ်သုံးသပ်ပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းဟိုအတက်ဆရာတရင်ကြီးတစ်ခုလို့သဘောတူပါတယ်ခင်ဗျာကျွန်တော်တို့အရင်အရင်ဗမာဒီမိုကရေစီရေကို1988ခရီးအနေနဲ့တွေ့လို့ရှိနိုင်ငံတကာစင်မြင့်မှာတန်တမန်ကြီးရာအရာဆောင်ရွက်မှုတွေမှာဒီတချီကတော့ဟိုပို့ပြီးတော့တိတိတသာဟိုတိုးတက်လာတယ်လို့မြင်ပါတယ်ကျွန်တော်တို့အစိုးရတုန်းကလည်းဟို George Bush နဲ့ကျွန်တော်တို့ဝန်ကြီးတယောက်နဲ့တွေ့တာလည်းပါညာရှိတော်လည်းပဲဒီတချီကတော့အာဆီယံနဲ့ဆက်ပြီးတော့ဒီအမေရိကန်ပြည်ထောင်စုရဲ့လက်ထောက်နိုင်ငံရေးဝန်ကြီးနဲ့တခြားပေါ်လေလွတ်တော်ကွန်ဂရက်စ်ကအကောင်းဆုံးအနေနဲ့တွေ့နိုင်တဲ့အဆင့်ဟာဟိုနည်းနည်းအဆင့်မဟုတ်ဘူးဟိုတခြားဟိုကျွန်တော်တို့စူးစမ်းမှုတွေနဲ့ဆိုင်ရင်ဒီနောက်ဆုံးတန်တပန်ရေးရအောင်မြင်မှုဟာအထူးကြပြီးတော့အတက်ဆရာလို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ပါတယ်အတက်ဆရာဖြစ်တယ်ဒါပေမဲ့ကျွန်တော်စဉ်းစားတာလက်တွေ့အကျိုးဆက်ရောက်နိုင်မှုဘယ်လောက်ရှိမလဲဒီကအတက်ဆရာတွေဒီကကြားခဲ့ရတဲ့စကားတွေဟာဘယ်လောက်ထိလက်တွေ့ထိရောက်လာနိုင်တယ်ဥပမာအဖြစ်သူကစာနာမှုအထောက်ပံ့ပေးမယ်ပြောတာကြားပါတယ်သူကတော့စစ်ကောင်စီနဲ့ပတ်သက်တဲ့ဆက်ဆံရေးမှာတန်တမာအဆင့်ချောချတာတွေကိုတွေ့ရပါတယ်တချို့နိုင်ငံကြီးတွေကတန်မကြီးအဆင့်ကနေပြီးတော့တန်ယုံယာယီတောင်းခံချောချီတာဖဲပေါ့လေ CDA အဆင့်ကိုချောချလာတာတွေ့ရပါတယ်အဲ့ဒီဟာတဲ့အပြင်ပိုပြီးထိရောက်တဲ့လူဆောင်ချက်တွေများတွေ့လာနိုင်ပါသလားဆရာ
ဟုတ်ကဲ့ဒီမျော်လင့်ချက်ကလည်းဟိုသာတဲ့နဲ့မေကွန်ကြီးတခုဖြစ်တယ်ဒီကနေ့ပြည်သူလူထုဘက်ကကြည့်လို့ရှိတော့ကဒီလောက်လေးနဲ့တော့ဟိုအရပြေရောလို့ပေါ့နော်အမနာကပြောပါရင်တိတ်ကြီးတော့ထိရောက်တာလို့ယူဆလို့မရနိုင်သေးဘူးလို့ကျွန်တော်မြင်ပါတယ်ဘာကြောင့်လဲဆိုတော့စစ်ကောင်စီဟာလူတွေတတ်ရွာတွေနှိရှုတဲ့ကာလပေါ့နော်နောက်တစ်ခါဒီရွေးချယ်တင်မြောက်ရေးခံရတဲ့အရင်အဲ့တော့ဒီဆိုအကောင်ဆောင်တွေကိုမတရားသဖြင့်ပေါ့လေထောင်ချတာတွေဖြစ်နေတော့ခါဒီလိုတန်တမာရေးရတဆင့်တက်လာရုံနဲ့ကတော့ဆက်အချင်းအမြင့်ပြည့်ဆိုတော့တော်တော်ဝေးသေးတယ်လို့ကျွန်တော်မြင်နေဟုတ်ကျွန်တော်အာမတက်ဆရာတော့မဟုတ်ဘူးသူတို့လက်တွေ့ကြကြအဲ့လိုကျွန်တော်မြင်ပါတယ်အာဆီယံအစိုးရပြောတဲ့ခုနောက်ဆုံး quad ပေါ့နော်လေးနိုင်ငံစုမှာလည်းပမာအရေးအားဟိုလေးနိုင်ငံတော့အမဂရီစီလည်းညံ့ပြောင်းရွေးဆိုပြီးမနေရပဲလို့ပြောလာတော့ဒါလည်းဟိုကျွတ်တက်တာပေါ့နော
်
တိုးတိုးလေးပဲကျွန်တော်အမြင်ကတော့တလောက်နဲ့မရသေးဘူးလို့ထင်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အဲ့ quad solo jino quad den patat de ha ku le bae jino cha ba de jino twe ba ya dan ai quad she pyo de the ma ai le nai ngan de ma pa de india ro japan ro a myama nai ngan a yi ha a yi ji de de ta twen lu myo yi ko a thikai nai nai ba ya pyo de niya ma ro tabor tu ja de ai conclusion ma tabor da mae lu pon lu ni ngan patat pi ro american ro Australia ro ye singapore singapore ne ma tu bu lo jino tin ma de thru pire pressure မျိုးကို India ရော Japan ရောဆီကမရနိုင်ဘူးလို့လည်းကျွန်တော်ထင်ပါတယ်ဆရာဘယ်လိုတွေ့ကြလဲ။အ
ဲ့ဒါလည်းအမှန်ပဲတရားကျွန်တော်လည်းအဲ့လိုသဘောပေါက်တယ်။ India ကနှုတ်အဖြစ်ဖြစ်စီဟို democracy လို့ကတော့ဟို1988ကတည်းကပြောလာတာ။အာသူကအဲ့လို Japan ကလည်းဆိုစကောဝင်လာကလေးက Japan ရဲ့ဗမာနိုင်ငံမှာထားတဲ့ပေါ်စီဟာကျွန်တော်တို့ထင်မှတ်တယ်လို့ခိုင်မာတောင်တင်းရင်မရှိတာတော့အမှန်ပဲအခုတော့လေဒီနေ့နိုင်ငံကအခင်းကျင်းမှာဒီကုအမေရိကန်မှာတက်တက်လာတဲ့သမ္မတလက်ထက်ပါဒီအာရှပစိဖစ်အဲအင်ဒိုပစိဖစ်ဆိုတဲ့အသုံးလုံးနဲ့တော်တော်လေးအခိုင်နဲ့မမကြီးကြီးပြင်းပြင်းနဲ့လုံလာတဲ့အနေအထားဟာတော့အလကားတော့မဖြစ်ဘဲနဲ့ဒီဟာဒီဆုံးတရားမြန်မာနိုင်ငံရဲ့အပေါ်မှာကျိုးတက်မှုရှိလာနိုင်တယ်ဘာလို့ဒီရှိမလဲဆိုတော့ကျွန်တော်တို့နည်းနည်းတော့ဟိုအမှန်ရကက်သေးတယ်ဘာလို့ဒီပြကျွန်တော်မြင်လာတော့အဲတလောက်မကတိုးတက်ပြီးတော့ဒီအမေရိကန်ဥဆောင်မှုပေါ်လေးထွေးပြီးပြန်ပေါ်ဟိုတိုးတက်လာနိုင်ကြရလဲရှိနိုင်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆိုအခုလောလောဆယ်မှာတော့အမေရိကန်ပြည်ပင်လျင်အာဆီယံကိုစီတန်းကတင်ပြီးတော့အာဆီယံတို့လုပ်နေတဲ့ဘုံသဘောတူညီမှု9ရက်ပေါင်းပြင်းကပဲတော့နေရတွေ့ရပါတယ်အဲ့ဒါကျွလွန်ပြီးတော့ဘာမှသူတို့ initiative လုပ်လာတာမတွေ့ရဘူးဆိုတော့ဒါဟုတ်ပါဆရာအာဆီယံရဲ့ငါးချက်ကိုကြော်လွှားနိုင်လာလိမ့်မယ်လို့ဆရာမျှော်မှန်းပါလား
အာဆီယံရဲ့ချက်တမှုလမ်းကြောင်းဟာပြောင်းကိုပြောင်းနေတယ်လို့ကျွန်တော်မြင်တယ်ဒါပေမဲ့လို့အာဆီယံရဲ့မှာဘာမှရေးမှာစက်တက်ကိုဥစားပေးတဲ့နည်းနည်းတချို့လည်းရှိနေတော့ခါတော်တော်ခက်တယ်ဟိုမိကုန်းကိုတည်းရဲ့ဖြစ်အာဆီယံရဲ့ပုံစံပေါ်ဒီမှာရခခင်နောက်ကြသွားပြီးတော့ကျွန်တော်မြင်ပါတယ်ခင်ဗ
ျဆိုတော့အမေရိကန်ဥဆောင်ပြီးတော့အာဆီယံမူဘောင်တဲကထိုးဖောက်လုလွတ်နိုင်တဲ့အလားအလာတော့တွေ့မိပါလားဆရာ
ဒါနဲ့ဖြစ်စေချင်တာပဲရှိပြီးပြဖို့တော့တော်တော်ခက်တယ်ခင်ဗျအဓိကဒါစီကတော့ဒီလေတိုင်းမင်းကျွန်တော်တရုတ်နိုင်ငံရှိတယ်ရုရှားနိုင်ငံရှိတယ်ဒီနိုင်ငံကြီးနဲ့အမေရိကန်ချိန်ထိုးရပါလိမ့်မယ်အဲ့တော့ချိန်ထိုးပြီးမှသာလေဒီအာဆီယံဘောင်ကကျော်ပြီးတော့ဖြစ်ပါစေအကြောင်းရှိတယ်။မဖြစ်ဘူးလို့ပြောလို့မရဘူး။ဆိုတော့ကျွန်တော်တို့ခလာပဲရေရောတော့မမြင်သေးဘူးခင်ဗျ။ဟုတ်ကဲ့
။နောက်ကျွန်တော်တရုတ်ဆိုလို့ဆရာတရုတ်ကမြန်မာနိုင်ငံနဲ့ပတ်သက်ရင်သူတို့စီးပွားရေးလုပ်ဖို့အဆင်ပြေစေချင်တယ်။ဘယ်အစွာတက်တယ်ဆိုတော့အဓိကလူတိုင်းကတွေ့ကြပါတယ်။ဒါပေမဲ့အခုမြန်မာနိုင်ငံစစ်ကောင်စီလက်ထက်မှာဖြစ်နေတဲ့ကိစ္စတွေအခြေအနေတွေမှာတော့တရုတ်တို့မျှော်မှန်းတဲ့စီးပွားရေးလုပ်နိုင်လောက်တဲ့တည်ငြိမ်မှုတို့ဘာလို့ကရှိပါရဲ့လားအဲဒီတော့ဒေဝဒါကိုကျေနပ်နေသလားဒီခါကိုပြောင်းလဲထအောင်သူတို့ကမစဉ်းစားလေဘူးလားဆိုတော့လေကျွန်တော်တွက်မိရဲ့ဆရာ
တရုတ်ကတော့ဗမာပြည်မှာတရုတ်တက်တဲ့သူကတော့အပိုင်ပိုင်မီဟာပဲလို့သူကတွက်ပြတာကဒါကြောင့်သူ့ရဲ့ဂျူးစီဝါကလည်းရုတ်မသွားဘူးအနေချင်းတော့ပြင်မယ်ဒါမှတစ်ချိန်တည်းမှာသူ့ရဲ့မဟာဂူရန်ဗျူဟာမြောက်တဲ့ယူရဂျီဂျီကတခုမှပြစ်တယ်ခြင်းမရှိရဲနဲ့ตัวโตสุดโตโนดาลาเลยตัวเนี่ยผิดไปดิถ้าจองเตียวก็ประมาณอยู่ว่าเดโมคราซียาราแลยิ้มอยู่ไม่ยาราแลยิ้มอยู่ตัวจองชีวะยาနေมาပဲผิดไปเตียวกูတော့ကျွန်တော်อ่ะအများကြီးပေါ့เนาะဟိုပုံဆိုးတာရောပုံကောင်းတာရောမမြင်ဘူးခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဆရာ Now Russia မြန်မာနိုင်ငံအင်အားစုကိုငွေကြီးအချင်းကူညီရယ်ပဲထားပါတော့ဒါမဲ့ရုရှားကူညီတာစစ်လက်နက်ကူညီတာဆရာအဲ့ဒါကပို့ပြီးတော့မှထိရောက်နေသေးတယ်ဆိုတော့အဲ့ဒီဟာကိုနှိုင်းရှင်မယ်ဆိုရင်လည်းပဲအမေရိကန်ရဲ့ကတိစကားတွေဒါငွေကြေးအကူအညီတွေစစ်ကောင်စီကိုရုရှားပေးနေတဲ့အကူအညီနဲ့စာရင်သိပ်ပြီးတော့မရှင်းသာဘူးလို့ဖြစ်မလို့လားဆရာ
ဒီအရလေးမနေခင်ဗျာပတ်ကြောင့်လည်းဆိုတော့အခုနောက်ဆုံးကာလာသိန်းတဲ့စစ်ကောင်စီကလက်နက်ကိုအကူကြီးသူကလောက်ကြဖြစ်တဲ့အတွက်သူလိုရင်းနဲ့လက်နဲ့ရရင်သူကပြီးတော့တရုတ်ကလည်းအရင်လောက်မပြီးတော့အခါမှာသူကတကယ်ကောင်ကိုကိုကိုကြီးပေါ့နော်သူကရုရှားကိုတွေးသွားတယ်ရုရှားကလည်း ဟိုတတိယလမ်းစာအဆင့်လောက်နည်းနည်းပြီးပြီးချင်းရောက်ရင်ဒီနိုင်ငံဆိုတော့အကြိုက်တွေ့တာပေါ့အဲ့တော့ပြည်သူလူထုတူငင်းနဲ့ရှင်နေတဲ့ပြည်သူလူထုလောက်ကတော့ရုရှားလက်နက်ကအများမှဟိုအားသာလာပေါ့ဆိုတော့ရုရှားရဲ့ကူညီဟာစစ်ကောင်စီကအများမှလက်တလုံးရေရိုးပါခင်ဗျကျွန်တော်မြင်ပေါ့နော်တရင်တော်တည်းကိုအော်ကိုခဲ့တဲ့နာဝတာနာအဖပဲပါအဲ့ဒါလည်းရေရိုးအဆင့်လောက်တာစစ်ကောင်စီအတွက်စစ်တပ်အတွက်ပေါ့နော်အသုံးချပြီးတော့နောက်ပိုင်းသူဟာ policy ရေသူပြန်လဲ review လုပ်ပြီးတော့အမေရိကန်လက်နက်တွေရရင်လို့ကြိုးစားရတယ်ဒါလည်းမအောင်မြင်ဘူးဒါပေမဲ့လို့အခုရေရိုးသဘောမျိုးနောက်ထပ်ရေတူပေါ့နော်သူကတဆင်ကရုရှားတွေကရတော့သူကရေရိုးသဘောမျိုးတော့အဲစစ်တပ်ဟာဟိုပေါင်းဝတ်ချီရနေတယ်လို့မြင်ပါတယ်။ဒါကြောင့်အမေကွန်ရပြောရင်အမေရိကန်ဘက်ကတော့ကျွန်တော်မြင်တာကတော့ခုနောက်ဆုံးအတုံးလုံးအပြောဆိုကြီးကတော့အဲလက်နဲ့ပြေဖို့လုံးဝစိတ်ကူးမရှိဘဲနဲ့အဲတခြားနည်းတွေသာသူဟိုကူညီရတဲ့ဘောရှိတော့ကျွန်တော်တို့အမေရိကန်လည်းအများကြီးတော့အားရစရာမမြင်ဘူးလို့ကျွန်တော်ဟိုကျွန်တော်သုံးသပ်ပါတယ်ခင်ဗျ။ဟုတ်ကဲ့
ဟုတ်ကဲ့ဆရာကျွန်တော်နောက်ဆုံးဆရာရဲ့မှတ်ချက်ကိုကြားချင်တာကတော့တော်တော်လေးလူတိုင်းမကြိုက်တဲ့ကိစ္စတစ်ခုဖြစ်ပါတယ်တချို့ကပြောကြတာပါဆရာအဲ့ဒါကတော့တချို့ပညာရှင်တွေသုံးသပ်သူတွေပြောကြတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဆရာနာရှင်စနစ်ကိုတိုက်ဖြတ်ဖို့အတွက်ဖိအားပေးတယ်ပရက်ရှာပေးတယ်ဆိုပေမဲ့အဲ့ဒီဖိအားဟာအဲ့ဒီဆရာနာရှင်စနစ်ကြားဆွေးရေးအတွက်အထောက်အပံ့မဖြစ်ဖ ೇನೆ ပြည်သူ့ကိုသာနစ်နာစေတယ် backfire ဖြစ်တယ်အဲ့ရောင်အိပီအပီရဲ့ဝါရကိုတချို့ကမတိုက်ကြပါဘူး
။ဟုတ်ကဲ့။အဲဒီလိုတုံးချစ်ချက်ကတော့ကျွန်တော်တို့ဟိုနှစ်ဖက်တုံးငယ်ကကလန်ဒန်ငါနေပြီးပါမအက်ကိုလက်မှတ်ထိုးကလေးကဒီဆန့်ရှင်ကိစ္စတွေကိုသီအိုရီရနိုင်ငံရေးပညာရှင်အမျိုးမျိုးကအုတ်တိုက်ကြပါတယ်။ကျွန်တော်ကတော့ပြည်သူလူထုဘက်ကပဲကြည့်ရောကဟာပြည်သူလူထုကတော့ဆန့်ရှင်ကိုလိုချင်တာပဲစစ်အာဏာရှင်ကိမဟာကိုလူရင်းတာပဲဆိုတော့ကကျွန်တော်အမြင်ကပြည်သူလူထုနိုင်ငံရေးအမြင်ကလို့ကြည့်လို့ရှိရင်ဒီနိုင်ငံရေးသိပ္ပံပေါ်မောက်ခါတွေ30တူတွေ30ချက်ကဆရာပေါ်ကနေပြီးတော့ဒီ ओली တွေကိုကားပြီး30ချက်ဖြစ်ပြီးလက်တွေ့မကြပဲနေပြည်သူလူထုလိုချင်တဲ့ဖိအားတိုက်အားတော့အားဆိုတော့မပါပဲနေတော့စစ်ကောင်စီစစ်ဆိုတာပြုတ်မှာမဟုတ်ဘူးရက်မှာမဟုတ်တဲ့တွေ PR ရောတွန်းအားရောဆွဲအားရောပြည်သူလူထုရဲ့တောင်းကန်အားတွေရောကပေါင်းမှသာလေရမှာဖြစ်တယ်တွေကျွန်တော်ဆင်ရှင်ကိုအပြစ်တင်ခြင်းဟာ theory ရာလေသာပြောရင်သာဖြစ်ပြီးလက်တွေ့မကြဘူးလို့မြင်ပါတယ်ခင်ဗျာဟုတ်ပြီ
တန်တမန်ကင်းမျက်နှာပန်းလှခြင်းနဲ့လက်တွေ့အလားလာတွေဆိုတဲ့ခေါင်းစဉ်နဲ့ဒေါက်တာတင်းဆွေနဲ့အတူတင်ဆက်ထားတဲ့ဦးကျော်စံသားရဲ့အမြမရေးသုံးသက်ချက်နားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီတပတ်အတွင်းကအားကစားသတင်းတွေကိုစူးစီးတင်ပြထားတဲ့အားကစားခန်းနာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့အားကစားခန်းနာမှာတော့ Champion League Final ပွဲကြိုခံမှန်းချက်အပါအဝင်ဥရောပဘောလုံးသတင်းတွေနောက်ပြီးတော့ထောင်ကိုရီးယားတိုက်စစ်မှုဆန်တစ်နှစ်တာအာရှအကောင်းဆုံးဘောလုံးသမားဆုရသွားတာနဲ့ဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့32ကြိမ်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲဘက်ကအားကစားသတင်းတွေကိုကိုရဲနိုင်ကစူးစီးတင်ပြထားတာရှုစားနာဆင်ပါရှင်
ယောဘတဝမ်းကမပေးဘောလုံးပွဲတွေကတော့ပြီးဆုံးသွားခဲ့ပါပြီ။အင်္ဂလန်မှာတော့နောက်ဆုံးနေ့ထိချန်ပီယံဖြစ်ဖို့အတွက်မန်စီးတီးနဲ့လီဗာပူးတို့အကြိတ်နယ်ကစားခဲ့ရပြီးတော့နောက်ဆုံးမှာတော့မန်စီးတီးအဆင့်ကပရီးမီးယားလိချန်ပီယံဖြစ်သွားခဲ့ပါတယ်။နောက်ဆုံးနေ့ကမန်စီးတီးကဗီလာလီဗာပူးကဝုဖ်နဲ့ကစားခဲ့ပြီးနှစ်သင်းလုံးနောက်ကနေလိုက်ကစားပြီးမှမန်စီးတီးကဗီလာကို 3-2 ဂိုးလီဗာပူးကဝုဖ်ကို 3-2 ဂိုးနဲ့နိုင်ပြီးနောက်ဆုံးမှာတော့မန်စီးတီးက93မှတ်နဲ့လီဗာပူးထက်တမတ်အသာနဲ့ကပ်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာမန်စီးတီးအတွက်တော့လွန်ခဲ့တဲ့10နှစ်အတွင်းပရီးမီးယားလိဂ်ဖလားကို6ကြိမ်ရတာဖြစ်ပြီးတော့ဂွာဒီယိုလာလက်ထက်6နှစ်မှာပရီးမီးယားလိဂ်ဖလားကို4ကြိမ်မြောက်ရလိုက်တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မန်စီးတီးနီးပြဂွာဒီယိုလာကတော့
Every second that pass after win the this Premier League be realize all of us for
ပရီးမီးယားလိဂ်ကိုနိုင်ပြီးကျွန်တော်တို့အားလုံးသိလိုက်တာကတော့ဒီမှာပရီးမီးယားလိဂ်ကို9နှစ်အတွင်း4ကြိမ်ရလိုက်တာကျွန်တော်တို့ရဲ့ဘောလုံးသတင်းတစ်လျှောက်ဒါအကောင်းဆုံးအောင်မြင်မှုဖြစ်နိုင်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်နောက်လည်းဂုဏ်ယူနေမှာပါ
ကော်ရီယိုလာကတော့သူ့အတင်းသားတွေဟာဖာဂူဆန်ရဲ့မန်ယူအတင်းလိုပဲပရီးမီးယားလိဂ်ရဲ့ဂန်နဝင်ကစားသမားတွေဖြစ်တယ်ဆိုပြီးတော့ပွဲပြီးမှချီးကျူးလိုက်ပြီးလီဗာပူးအတင်းနဲ့နီးပြကလပ်တို့ဟာလည်းသူရင်ဆိုင်မှုသမျှထဲမှာအကောင်းဆုံးအတင်းဖြစ်တယ်ဆိုပြီးတော့ချီးကျူးသွားပါတယ
် Congratulations to Man City Pep Guardiola all staff all
လီဗာပူးပြရာဂင်ကလပ်ကတော့ချန်ပီယံဖြစ်သွားတဲ့အတွက် Man City တွေ့ရောကော်ရီယိုလာတက်ပါခုံယူတယ်ဆိုပြီးတော့ပြောပါတယ်Man City ဟာ Premier League ကိုလွန်ခဲ့တဲ့9နှစ်အတွင်းမှာ၄ကြိမ်ရလိုက်ပေမဲ့ဒီနှစ်ဘောလုံးရာသီမှာတော့ Premier League ဖလားတစ်လုံးနဲ့သာရခဲ့တာဖြစ်ပါတယ်။ဆိုတော့ Man City အသင်းရဲ့ဒီနှစ်ဘောလုံးရာသီကိုအောင်မြင်တဲ့ဘောလုံးရာသီလို့ပြောနိုင်မလား။ဒီပေါ်မှာ Soccer Follow Channel ရဲ့ Editor ချုပ်ကိုကျော်ကျော်မျိုးဟန်က
Guardiola ကတော့သူတို့ဒီ9နှစ်အတွင်းမှာ၄ကြိမ်လောက်ရတယ်ဆိုတာမျိုးကိုဟိုဒါကအင်တာမဂိုးစရာကောင်းတယ်ဆိုပြီးတော့ပွဲပြီးမှပြောရတယ်အဲဒါပေမဲ့ကျွန်တော်အမြင်ကတော့ဒီလီဗာပူးနဲ့မန်စီးတီးပြိုင်ဆိုင်မှုကအရင်ပြင်းထန်သွားတဲ့အတွက်ကြောင့်မလို့ဟိုမန်စီးတီးဟာလီဗာပူးရဲ့ PR တွေအောက်ကိုရောက်ပြီးတော့ဖလားတစ်လုံးလောက်ပဲရသွားတယ်နေတာဖြစ်သွားတယ်တကယ်ဆိုရင်သူတို့ကဟိုဒီချန်ပီယံလိရီယယ်မက်ဒရစ်နဲ့ပွဲမှာလီဗာပူးရဲ့တစ်ဖက်က PR ပေးမှုဒဏ်တွေကိုခံစားရပြီးတော့ရီယယ်ကိုတို့ဟိုအရေးမနိုင်တဲ့ပဲနဲ့နိုင်သွားရတယ်လို့ထင်အောင်မြင်တဲ့ຢာတိလို့တော့မထင်ဘူးသူတို့ရဲ့အဲညီမန်းချက်အရာဆိုရင်တော့ဒါအောင်မြင်တဲ့ຢာတိလို့တော့အဆုံးနိုင်ဒါပေမဲ့ကြာဆုံးတဲ့ຢာတိတော့လည်းမဟုတ်ဘူးပေါ့လေကျွန်တော်တို့အဲ့လိုမြင
် So on behalf of Tyson Sports of China and Asian Football
Journal Premier League ဘက်ကနောက်ထပ်သတင်းတစ်ခုကတော့ Sports အသစ်မှာကစားနေတဲ့တောင်ကိုရီးယားတိုက်စစ်မှုဆောင်းဟာအခုနှစ်အတွက်အာရှရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုရသွားခဲ့ပါတယ်။အာရှကအာဂါသတင်းတော့ဒီကမဲပြီးယူချေခဲ့တာဖြစ်ပြီးတော့ဆောင်းအတွက်တော့ဒါက9ကြိမ်မြောက်ရရှိလာတယ်ဖြစ်ပါတယ်။အာရှအကောင်းဆုံးဘောလုံးသမားဖြစ်တဲ့အခုလိုယူချေခံရတာနဲ့ပတ်သက်ပြီးဆောင်းပြောတာကတော့
I mean it's something that I always dream for but you know if you
ဒါကကျွန်တော်အမြဲတမ်းအိမ်မက်မက်ခဲ့ရတဲ့အရာတစ်ခုပါ။ကျွန်တော်အနေနဲ့မယုံနိုင်လောက်အောင်ပါပဲ။ဘာဖြစ်လို့လဲဆိုတော့ဒါကကျွန်တော်အိမ်မက်တစ်ခုအဖြစ်နဲ့အမြဲရှိနေခဲ့တာပါဒီစုကကျွန်တော်အတွက်တော့အရန်ကိုအဓိပ္ပာယ်ရှိပါတယ်ပြီးတော့ဒါကကျွန်တော်နိုင်ငံအတွက်ရောကျွန်တော်မိသားစုအတွက်ရောတကယ်ကိုဂုဏ်ယူစရာပ
ါဆောင်းကဒီနေ့အင်္ဂလန်ပရီးမီးယားလိဂ်ဂိုင်းပွဲမှာလည်း23ဂိုးသွင်းပြီးတော့လီဗာပူးတိုက်စစ်မှုမိုဟာမက်ဆာလာနဲ့အတူပူးတွဲဂိုးအများဆုံးသွင်းတဲ့ရွှေဘနက်စုကိုရခဲ့ပြီးတော့ဒါဟာပရီးမီးယားလိဂ်သမိုင်းမှာအာရှသားတွေကပထမဆုံးရှင်ဖနက်စုရတာလည်းဖြစ်ပါတယ်ခင်ဗျာအီတလီစီးရီးယားဘက်မှာတော့နာမည်ကြီး AC မီလန်အသင်းကချန်ပီယံဖြစ်သွားပါတယ် AC မီလန်အသင်းဟာတနင်္ဂနွေနေ့ကဆက်စပ်လို့အသင်းကို3ဂိုးကိုမရှိတဲ့နိုင်ပြီးတဲ့နောက်မြို့ကန်ပြိုင်ဘက်အင်တာမီလန်ထက်နံပါတ်အသာနဲ့86မှတ်ရပြီးတော့အီတလီစီးရီးယားချန်ပီယံဖြစ်သွားခဲ့တာပါဒါဟာ AC မီလန်အတွက်တော့17နှစ်အတွင်းမှာစီးရီးယားဖလားကိုပထမဆုံးအချိန်ပြန်ရတာဖြစ်တယ်လို့စီးရီးယားစုဖလားကိုလည်းတကူကြိမ်မြောက်ရလိုက်တာဖြစ်ပါတယ် AC မီလန်အသင်းနိုင်သွားတာကြောင့်ပရိသတ်တွေလည်းတောင်းနဲ့ချီပြီးတော့မီလန်မျိုးမှာအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာဥရောပကအမပေးဘောလုံးပွဲတွေပြီးသွားချိန်မှာပဲလာမယ့်စနေနေ့မေလ28ရက်နေ့မှာတော့ဥရောပ Champions League Final ကိုပြည်ထောင်နိုင်ငံ Paris မြို့မှာကစားကြမှာဖြစ်ပြီး Spain က Real Madrid နဲ့ England က Liverpool တို့ပူးလို့ကြမှာပါဆိုတော့ဒီပွဲနဲ့ပတ်သက်ပြီးတော့ကျွမ်းကျင်သူတွေရဲ့သဘောထားတွေနဲ့ခံမှန်းချက်တွေကရောဘယ်လိုပါလဲစပိန်နီးပြလူးစ်အန်ရီကေကတော့
Como a mí me gusta
ကျွန်တော်အနေနဲ့မြန်မာတက်တာပဲပြောချင်ပါတယ်ဒီနေ့ချန်ပီယံလိဂ်ကိုနိုင်တဲ့အသင်းတစ်သင်းဆိုရင်တော့အဲ့ဒါ Real Madrid အသင်းလို့ပဲထင်ပါတယ
်မနက်ငယ်က Soccer Follow Channel ရဲ့အရာချုပ်ကိုကြော်ကြော်မျိုးဟန်ကရောဒီဘက်ကိုဘယ်လိုခံမှန်းပါသလဲ
ဒါမဲ့စနေညပါရီမြို့မှာကျင်းပမယ်ချန်ပီယံလိဂ်ဘောလုံးပွဲမှာတော့ကျွန်တော်ကတော့လီဗာပူးအနိုင်ရဘူးဆွဲဖို့ရာထူးများတယ်လို့ထင်ပါတယ်။ဘာလို့ဒီလိုတင်ရတာလဲဆိုတော့လီဗာပူးကတိုက်စစ်ခံစစ်ပိုင်းမှာပုံမအသာချက်ရှိနေပြီးအထူးသဖြင့်ခံစစ်ပိုင်းတင်ကျင်မှုကရီယယ်မက်ဒရစ်တားလွန်တယ်လို့ထင်ပါတယ်။ကွင်းလယ်မှာမိုဒရစ်ခရူးစ်တို့ဝါယင်ကစားသမားတွေရှိနေတဲ့ရီယယ်မက်ဒရစ်ဟာလီဗာပူးကွင်းလယ်ကိုရှင်ပြိုင်နိုင်စွမ်းရှိပါတယ်။တိုက်စစ်မှာဘန်ဇီးမားကရီယယ်မက်ဒရစ်ဘောလုံးပွဲတစ်စောက်တက်လန်းနိုင်ဖို့အတွက်အရေးပါတဲ့အတွင်းကိုကိုသွင်းယူခဲ့ပြီးအကောင်းဆုံးပုံစံရနေပါတယ်။ဒါပေမဲ့ဘန်ဇီးမားမိုဒရစ်ဖီနီစီယပ်စ်တို့ရဲ့တွဲလုံးတွေကလီဗာပူးဟန်တာဖျက်ဆီးနိုင်မယ်ဆိုရင်ရီယယ်ကိုရဖို့ခက်ခဲသွားနိုင်ပါတယ်။အဓိကခံစားအားသာချက်နဲ့လီဗာပူးအနိုင်ရဖို့ဆိုတော့တွမ်းမယ်လို့ထင်တယ်ကိုရနိုင်။
။ဒါမဲ့စနေနေ့မှာ Real ပဲအောင်ပွဲခံမလား၊ Liverpool ပဲချန်ပီယံဖြစ်သွားမလားဆိုတာကတော့ကျွန်တော်တို့စောင့်ကြည့်သွားမှာဖြစ်ပါတယ်ဗျာ။ဘင်းနားနိုင်ငံမှာကျင်းပတဲ့30ကြိမ်မြောက် SEA Game အရှိတောင်အာရှအာဆာတိုင်ပွဲကတော့တနင်္လာနေ့ကပဲပြီးဆုံးသွားခဲ့ပြီးတော့ဒီပွဲခန္ဓာကိုအနှွိုင်းမြို့ကမိုးလုံလေးလုံးအာဆာကွန်းကြီးမှာကျင်းပခဲ့ပါတယ်။ဒီနေ့ SEA Game ဘောလုံးပွဲတွေဘက်မှာတော့ဗီယက်နမ်ကအမျိုးသားမှာရောအမျိုးသမီးဘက်မှာပါရှူသစိတ်တွေရသွားခဲ့ပါတယ်။ဒီနေ့ကအမျိုးသမီးဖိုင်နယ်မှာဗီယက်နမ်ကထိုင်းကိုတကူးကူးပြီးရှိနေနိုင်ပြီးရှူသစိတ်ရသွားပါတယ်။တတိယနေရာလူပွဲမှာတော့ဖိလစ်ပိုင်ကမြန်မာကို၂ဂိုးတကူးနဲ့နိုင်သွားတာကြောင့်မြန်မာအမျိုးသမီးအသက်ဟာတတိယဆုနဲ့လွှဲသွားခဲ့ပါတယ်။ဒီနေ့ကနေ့ကအမျိုးသားဖိုင်နယ်မှာတော့အေရှင်ဗီယက်နမ်ကထိုင်းကိုတကူးကူးမရှိနေနိုင်ပြီးရှူသစိတ်ရသွားပါတယ်။ဒါကြောင့်ထိုင်းကဒီနေ့မှာဒုတိယနဲ့ပဲနှစ်သိမ့်လိုက်ရပြီးတော့တတိယနေရာလူပွဲမှာတော့အင်ဒိုနီးရှားကမလေးရှားကိုပယ်နယ်တီနဲ့နိုင်ပြီးတော့တတိယရသွားခဲ့ပါတယ်။ဒီနေ့စီးကိန်းပြိုင်ပွဲမှာဗီယက်နမ်ကစုစုပေါင်းရွှေ206ခု၊ငွေ126၊ကျေး114နဲ့ပထမရသွားပြီးတော့ထိုင်းနိုင်ငံကရွှေ93၊ငွေ100၊ကျေး136နဲ့ဒုတိယအင်ဒိုနီးရှားကရွှေ69၊ငွေ91၊ကျေး80နဲ့တတိယရပြီးတော့ဖိလစ်ပိုင်ကအဆင့်၄၊စင်ကာပူကအဆင့်၅၊မလေးရှားကအဆင့်6ရပါတယ်။မြန်မာနိုင်ငံကတော့ရွှေ9၊ငွေ78၊ကျေး34နဲ့အဆင့်9ပဲချိန်ခဲ့ပါတယ်။ဒီနေ့မှာမြန်မာကဗိုဗီနာမှာရွှေ3ခုရပြီးတော့ပိုက်ကြော်ချင်းဘီလျက်ကာယာပလဝူရှူဖီတန်းကြောက်တို့ဖြင့်ကူရက်ယူအာနမန်တို့ကနေရွှေတစ်စိတ်တစ်ခုစီလဲရခဲ့ပါတယ်ခင်ဗျာ
တပတ်အတွင်းကအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ပြထားတာကိုရှုစားနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနက်ဖြန်ကြာသပတေးနေ့မနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အစီအစဉ်တွေမကြာခင်အဆုံးသတ်တော့မှာမို့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတ္တမောင်တန်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင်။
ဖန်စီခံနေရတဲ့နိုင်ငံတော်တိုင်မင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာတရားမဲ့ဖန်စီခံရတာဖြစ်တယ်ဆိုပြီးဥပဒေမဲ့ဖန်စီမှုဆိုင်ရာကုလသမဂ္ဂအလို့အဖွဲ့ကိုမိသားစုကတိုင်ကြားလိုက်ရလို့ရှေ့နေဖြစ်သူတွေက AFP သတင်းဌာနကိုပြောပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အသက်86နှစ်အရွယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်တော်ဆန်းစုကြည်ကိုဖန်စီထိန်သိမ်းလိုက်ပြီးအာဂရီမှုအပါအဝင်အမှုတော်တော်များများနဲ့စွဲချက်တင်ထားပါတယ်အမှုမှာလူခွန်ရေးရှင်းနေတဲ့ဦးကမိသားစုကိုစားဥပဒေမဲ့ဖမ်းဆီးမှုဆိုင်ရာကုလသမဂ္ဂအလို့အဖွဲ့ကိုတိုင်ကြားခဲ့တာပါ။ဒေါက်ဆန်းစုကြည်ကိုဖမ်းဆီးထားမှုဟာတရားမဝင်သလိုဥပဒေအခြေခံအချက်လက်တွေနဲ့လည်းလွဲချော်နေပြီးသူ့ကိုစစ်တပ်တရားရုံးတွေကလည်းအခြေခံကျတဲ့ဥပဒေလုံထုံးလုံနည်းတွေကိုချိုးဖောက်နေတယ်လို့အဲ့ဒီတိုင်ချက်မှာဖော်ပြထားကြောင်း AFP သတင်းဌာနကရေးသားပါတယ်။ဒါဟာတရားခွင်သဘောဟန်ပြပြီးပြန်ပြီးဆွဲထားတဲ့လောက်ရဖြစ်တယ်လို့လဲဆိုပါတယ်။လက်ရှိမှာတော့ဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း၁၀မှုကျော်နဲ့ထောင်ဒဏ်၁၁နှစ်ချမှတ်ခံထားရပါတယ်။လက်နက်ကိုင်ဆောင်မှုဥပဒေနဲ့ပတ်သက်ပြီးအတိတ်ပဲရှိရှိပြုပြင်ပြောင်းလဲအောင်လွှတ်တော်အမတ်တွေကိုတွန်းအားပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလေးလေးနက်နက်ကတိပြုလိုက်ပါတယ်။အမေရိကန်နိုင်ငံတက္ကသပြည်နယ်ယူဗာလ်ဒီမြို့ကမူလာနန်းကျောင်းကိုဝင်ပြီးအသက်18နှစ်အရွယ်တင်နာကိုင်းဆောင်ထားသူတူကမောင်းပြန်တင်နာနဲ့မင်းကပြစ်ခတ်ခဲ့တဲ့အတွက်ကလေး19ယောက်နဲ့လူကြီး2ယောက်သေဆုံးသွားခဲ့တဲ့အပေါ်သမ္မတဘိုင်ဒန်ကအင်ကာနေ့ညမှာအင်ပြူတော်ကတုံ့ပြန်လိုက်တာဖြစ်ပါတယ်ရုရှားနဲ့ယူကရိန်းဆွေးနွေးပွဲဖြစ်ဖို့ကရုရှားအနေနဲ့အရင်မကျူးကျော်ခဲ့အခြေအနေရောက်အောင်တပ်ပြန်ဆုတ်ပေးမှရမယ်လို့ယူကရိန်းသမ္မတကဆိုလိုက်ပါတယ်ဒါအပြင်ယူကရိန်းအနေနဲ့ရုရှားနဲ့တွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားပေမဲ့ရုရှားသမ္မတဗလာဒီမာပူတင်နဲ့တိုက်ရိုက်တွေ့ဆုံဆွေးနွေးတာကိုပဲလက်ခံမှာဖြစ်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကဒီနေ့ကအရင်ကပြောထားပါတယ်။တရုတ်နဲ့ဆက်ဆံရေးချင်းကပ်ပုံမူဝါဒအသေးစိတ်ကိုမနက်ဖြန်ကြာသပတေးနေ့ဂျော့ဂျ်အောင်ဝါရှင်တန်တက်ကူမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုမှာဖြစ်ပါတယ်။
မေလ25ရက်နေ့ဗိုလ်တပူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတ္တမောင်တန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုအစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့ လူရဆန္ဒပြကြပါစေရှင်
This program has come to you from the Voice of America, Washington.